This program has come to you from the Voice of America.
Welcome to the Voice of America in Burmese.
မင်္ဂလာညစာမှာတော်တာရှင်များရှင် View American တန်ကနေ2023ခုနှစ်မေလ30ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio အစီအစဉ်တွေကို Live to Meter 3258တို့ပြင် Live Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ကြောက်အတွက်အစီအစဉ်တွေကိုကျွန်မအလိမာကအစီအစဉ်မှုအဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
မင်္ဂလာပါတော်တာရှင်များရှင်ကျမကတော့ခင်လေးပါဒီနေ့အတွက်ထိတ်တန့်ရောက်တဲ့သတင်းလေးကိုအလိမ္မာနဲ့တူတင်ဆက်ပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းလေးကတော့ရုရှားနိုင်ငံမော်စကိုမြို့လူနေရပ်ကွက်ကိုယူကရိန်းဘက်ကအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါတယ်အမေရိကန်ရဲ့စီးရဲလှုပ်ရှားမှုတွေကိုစောင့်ကြည့်နိုင်မှုအတွက်မြောက်ကိုရီးယားကပရမာဇုံစစ်ဘက်ကင်းထောက် supply ဂျူရူကိုဇွန်လထဲမှာလွှတ်တင်မယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်ဒီသတင်းဘက်ကစင်ကာပူမှာကျင်းပမဲ့နှစ်ပတ်လည်လုံခြုံရေးညီလာခံမှာနှစ်နိုင်ငံကာကွယ်ဦးစီးချုပ်တွေတွေ့ဆုံမှုအမေရိကန်ရဲ့တောင်းဆိုချက်ကိုတရုတ်ကညှင်းပယ်လိုက်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းဖိပုတ်ချက်တွေနဲ့သတင်းဆောင်မာတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့မိုခါဆိုင်ကလုန်းမုန်တိုင်းဒန်သစ်ဒေသတွေဘက်မှလိုအပ်နေတဲ့အကူအညီတွေနဲ့ပတ်သက်ပြီး
INGO NGO တွေကလည်းကုညီဖို့လုပ်တာတက်ကောင်စီရဲ့သူတို့လုံထုံးလုံးလေးတွေတောင်းနဲ့နှောင်းလေးကြံ့နဲ့နိုင်ငံတကာအဖွဲ့အစည်းတွေအချို့ကုညီထောက်ပံ့မဲ့ကြီးကြီးမားမားလုပ်ပေးနိုင်ခွင့်ရှိတဲ့အဖွဲ့တွေကမဝင်နိုင်သေးဘူး
။မြေပြင်မှာကုညီကယ်ဆယ်ရေးတွေလုပ်နေတဲ့ Roma Time Organization တည်ထောင်သူကိုကျော်လင်းပြောသွားတာပါ။ဒီသတင်းအပြည့်အစုံနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြန်မာအလုံသမားရေးလှုပ်ရှားသူတွေထိုင်းတာဝန်ရှိသူတွေနဲ့ MOU လုပ်သားကိစ္စဆွေးနွေးတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေအပအဝင်ဆက်သွယ်နေ мян ကသတင်းဆောင်မတွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်လေးကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင
်။ရုရှားနိုင်ငံမော်စကိုမြို့လူနေရပ်ကွက်ကိုယူကရိန်းဘက်ကအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားဘက်ကဆွဆွေးခဲ့ပါတယ်။ယူကရိန်းနိုင်ငံမြို့တော်ခီဗ်ကိုယခုလ18ရက်နေ့ကလေကြောင်းကနေတိုက်ခိုက်မှုတွေကိုရုရှားတပ်ဖွဲ့တွေကလှုပ်ဆောင်နေချိန်မှာပဲအခုလိုပြောခဲ့တာပါ။ရုရှားကာကွယ်ရေးဝန်ကြီးကတော့မော်စကိုတဝိုက်နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဒရုန်းရှစ်စင်းကိုပစ်ချခဲ့တာဒါမှမဟုတ်လမ်းကြောင်းပြောင်းခဲ့တာတွေလုပ်ခဲ့တယ်လို့ပြောပါတယ်။မော်စကိုမြို့တော်ဝင်စာဂျီဆိုင်ဘရနီကတော့ဒီတိုက်ခိုက်မှုကြောင့်လူနေအဆောက်အုံနှစ်ခုပျက်စီးခဲ့ပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်။တိုက်ခိုက်ခံရတဲ့ရုရှားနိုင်ငံမော်စကိုမြို့တော်အနောက်ဘက်လူချမ်းသာတွေနေထိုင်တဲ့ရပ်ကွက်မှာသမ္မတပူတင်နဲ့ရုရှားခေါင်းဆောင်တွေနေထိုင်ရနေရာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာရုရှားဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးဝါးဆုံးတိုက်ခိုက်မှုဖြစ်တယ်လို့ရုရှားလွှတ်တော်အမတ်တူကရှုတ်ချပါတယ်။ယူကရိန်းဘက်ကပြောဆိုချက်တစ်စုံတစ်ရာတော့ထွက်မလာသေးပါဘူးရှင်။
အမေရိကန်ရဲ့စီးရဲလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီတိုက်ရိုက်စောင့်ကြည့်နိုင်ဖို့အတွက်ပထမဆုံးစစ်ဘက်ကင်းထောက် satellite ဂျူဂျူကိုရှေ့လကျွန်းလာထဲမှာလွှတ်တင်မယ်လို့မြောက်ကိုရီးယားအစိုးရကဒီကနေ့နိုင်ငံပိုင်သတင်းဌာနကနေကြေညာပါတယ်။ဒီလိုလွှတ်တင်မယ်ဆိုတာကိုအိမ်နီးချင်းနိုင်ငံဖြစ်တဲ့ဂျပန်ကိုအသိပေးထားတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။北朝鮮が自己衛星打ち上げを行うという通報を受けました。
မြောက်ကိုရီးယားက satellite ဂျိုတူလွှတ်တင်မဲ့အကြောင်းအသိပေးထားပါတယ်။ဒါကြောင့်လဲကျွန်တော်အနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုလိုအပ်တဲ့ညွှန်ကြားချက်တချို့ပေးထားပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါကပြောသွားတာပါ။မြောက်ကိုရီးယားအစီအစဉ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုအသေးစိတ်လေ့လာဆောင်ကြည့်ပြီးအများပြည်သူကိုအသိပေးသွားဖို့လဲဂျပန်အစိုးရအရာရှိတွေကိုဝန်ကြီးချုပ်ကညွှန်ကြားထားပါတယ်။မြောက်ကိုရီးယားအနေနဲ့ satellite ဂျိုတူလွတ်တင်ဖို့ပဲဖြစ်ဖြစ်ဘာကြောင့်ပဲဖြစ်ဖြစ်ပယ်ထိန်တဲ့ missile ဒုံးနည်းပညာအသုံးပြုတာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးပေါက်တာပဲလို့လဲဂျပန်ဝန်ကြီးချုပ်ကပြောပါတယ်။အလားတူတောင်ကိုရီးယားနိုင်ငံကလည်းမြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းပြောဆိုထားပါတယ်။မြောက်ကိုရီးယားအစိုးရသတင်းအေဂျင်စီ KCNA ကတဆင့်ဒီကနေ့ထုတ်ပြန်တဲ့မြောက်ကိုရီးယားဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌရီပြောင်ချူရဲ့ညင်ညာချက်ထဲမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့ပူးတွဲစီရေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့လည်းရန်လိုတဲ့အစီအစဉ်ပဲပြောင်ကြလို့ရဖြစ်တဲ့ဆိုပြီးဝေဖန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလက်နက်ကြီးအစစ်တွေသုံးပြီးပစ်ခတ်လေ့ကျင့်တဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးအမားဆုံးပူးပေါင်းစီရေးလေ့ကျင့်မှုအပါအဝင်နှစ်နိုင်ငံပူးတွဲစီရေးလေ့ကျင့်မှုတွေကိုပြီးခဲ့တဲ့လပိုင်းတွေကတည်းကလှုပ်ဆောင်နေတာပါ။ဒီမတိုင်ခင်တုန်းကတော့COVID-19 ကပ်ဘေးထိန်းချုပ်မှုစီးနှင်းစည်းကမ်းတွေကြောင့်ရောမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးတိစောက်မှုတွေတိုးတက်လာမလားဆိုတဲ့မျှော်လင့်ချက်တွေကြောင့်ရောပူးရဲစီရေးလေ့ကျင့်မှုတွေရှင်းချထားခဲ့ပါတယ်ရှင်
ဒီသတင်းပတ်ကုံစင်ကာပူနိုင်ငံမှာကျင်းပမယ်နှစ်ပတ်လည်လုံခြုံရေးညီလာခံမှာနှစ်နိုင်ငံကာကွယ်ရေးဦးစီးချုပ်တွေတွေ့ဆုံမှုအတွက်အမေရိကန်နိုင်ငံရဲ့တောင်းဆိုချက်ကိုတရုတ်နိုင်ငံကငြင်းပယ်လိုက်တာကြောင့်အင်အားကြီးနိုင်ငံတွေကြားမှာတင်းမာမှုအသစ်တွေကိုတွေ့မြင်နေရပါပြီ။စင်ကာပူမှာတရုတ်အမျိုးသားကာကွယ်ရေးဝင်ကြီးလီရှန်ဖူးနဲ့တွေ့ဆုံမှုအတွက်အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်ဂျေအော့စတင်ကမေလအစောပိုင်းကကမ်းလှမ်းထားတာကိုငြင်းပယ်လိုက်တဲ့အကြောင်းတရုတ်ဘက်ကအမေရိကန်ကိုအကြောင်းကြားခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်ကို Wall Street Journal မှာဖော်ပြထားပါတယ်။ပင်တဂွန်ကတော့ပြိုင်ဆိုင်မှုတွေပရိပက္ခတွေမဖြစ်ဖို့အတွက်ပွင့်လင်းတဲ့ဆက်သွယ်ရေးကိုသာယုံကြည်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဘက်ကတော့အင်ဂျီရောပြောရေးဆိုခွင့်ရှိတဲ့သူဂျွန်ကာဘီကမက်ရှလာမှာအမေရိကန်ကာကွယ်ရေးဝင်ကြီးနဲ့တရုတ်ကာကွယ်ရေးဝင်ကြီးတို့ကြားတွေ့ဆုံဆွေးနွေးပွဲတွေလုပ်ဖို့အတွက်ကာကွယ်ရေးဌာနကဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ပြောပါတယ်။စင်ကာပူအခြေစိုက်လုံခြုံရေးလေးလာတုံ့တက်သူကတော့အော်စတင်နဲ့တွေ့ဖို့ညှင်းဆို့လိုက်တဲ့တရုတ်ရဲ့ဆုံးဖြတ်ချက်ကိုနားမလည်နိုင်အောင်ဖြစ်ရတယ်လို့ပြောပါတယ်။ဒေတာရင်းမှာလုံခြုံရေးတင်းမာမှုတွေနဲ့ကုန်သွယ်ရေးအငင်းပေါင်းမှုတွေကြောင့်နှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးပွဲတွေရဲ့အလားအလာကိုအနီးကပ်စောင့်ကြည့်နေပေမယ့်အင်အားကြီးနိုင်ငံနှစ်ခုရဲ့ပြန်လည်ထိတွေ့ဆက်ဆံမယ့်အစီအစဉ်တွေကတော့နှောင့်နှေးသွားပြီဖြစ်ပါရဲ့ရှင်
။ဒုတိယကမ္ဘာစစ်အတွင်းကဗြိတိန်ရဲ့သင်္ဘောပြတ်နှစ်စင်းကိုလူရမှုနဲ့ထိမ့်သိမ်းခံထားရတဲ့တရုတ်သင်္ဘောတစ်စင်းကအမှုရမ်းတွေကိုစစ်ဆေးမင်းမြန်တာတွေလုပ်နေတယ်လို့မလေးရှားကမ်းခြေဆောက်တပ်ဖွဲ့ကအင်ကာနီကပြောပါရယ်။ပြီးခဲ့တဲ့သတင်းပတ်ကုံကတရားမဝင်ကြောက်ချရနာထားလို့ထိမ့်သိမ်းထားတဲ့တရုတ်မှတ်ပုံတင်နဲ့သင်္ဘောပေါ်မှာမပေါက်ကွဲသေးတဲ့ကြီးတွေကိုတွေ့ခဲ့တယ်လို့ဂျိုဟာပြည်နယ်မှာရှိတဲ့မလေးရှားရေကြောင်းထိမ့်သိမ်းရေးအေဂျင်စီအကြီးအကဲနူရန်ဟီဇန်ဇာဂါရီရာကပြောပါရယ်။တရုတ်နိုင်ငံဖူကျိုးမြို့ကသင်္ဘောပေါ်မှာတရုတ်နိုင်ငံသား22ဦး၊ဘင်္ဂလားဒေ့ရှ်နိုင်ငံသား10ဦးနဲ့မလေးရှားနိုင်ငံသား2ဦးတည်းကတချို့ကိုကမ်းခြေဆောက်တပ်ဖွဲ့တွေကစစ်ဆေးမင်းမြတ်မှုထိန်းသိမ်းထားတယ်လို့နူရယ်ဟီဇန်ကပြောပါရယ်။အမြောက်ကြီးတွေကဘယ်ကနေတဲလာတယ်လဲဆိုတာကိုသိဖို့ညွှန်ကြားထားပါရယ်။အခုသင်္ဘောကြီးကိုရှာဖွေနေတာမှာအေဂျင်စီပေါင်းစုံကအရာရှိတွေလည်းပါတယ်လို့သူကဆိုပါရယ်။ဒီအမှုမှာဖောက်ခွဲရေးပစ္စည်းတွေရှာဖွေတွေ့ရှိမှုလည်းပါဝင်တယ်လို့ပြောပါရယ်။နေမြုံနေတဲ့ British စစ်သင်္ဘောနှစ်စင်းကနေတပ်ထုနဲ့ကြီးစံအခွန်တွေထွက်လာနိုင်တယ်လို့အမည်မဖော်လိုတဲ့မလေးရှားရေကြောင်းအရာရှိတူက AFP ကိုပြောပါရယ်။ဒီကြီးစံတွေဟာမေလ19ရက်ကဂျိုဟာကစိတ်ခံတရားတစ်ခုမှတွေ့ရတဲ့ဒုတိယကမ္ဘာစစ်ကမပေါက်ကွဲသေးတဲ့အမြောက်လက်နက်တွေရှာဖွေတွေ့ရှိမှုနဲ့ဆက်ဆက်မှုရှိနိုင်တယ်လို့ရေကြောင်းအေဂျင်စီကတနင်္လာနေ့ကထုတ်ပြန်ခဲ့ပါရယ်ရှင်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးထိုးလင်းပေးနေပါတယ်ခင်ဗျာ
view ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မကြသေးခင်ကတိုက်ခတ်ခဲ့တဲ့အင်အားဖြင့်စိုက်ကလုန်းမုန်တိုင်းမှုခါကြောင့်ရခိုင်ပြည်နယ်အတွင်းမုန်တိုင်းဒဏ်သင့်ပြည်သူတွေရဲ့နေအိမ်တွေအကြီးအကျယ်ပျက်စီးခဲ့ပြီးနေရထိုင်ခင်းအပါအဝင်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဒန်နီယယ်ပယ်ရီကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်
And it's very clear that this is now a shelter emergency. Those living in temporary and makeshift shelters have fared the worst, but barely a house has escaped damage from this storm.
When I went in the shelter, I was in the shelter. 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 I was in the shelter.ရတိတောင်စစ်တွေပုံနဲ့ကျွန်းကြောက်တော်ပေါက်တော်နဲ့မြောက်ဦးမြို့နယ်တွေဟာမုံတိုင်းနယ်ခံခဲ့ကြရပြီးရတိတောင်မြို့နယ်ဟာထိခိုက်ပျက်စီးမှုအများဆုံးဖြစ်ပြီးတော့နေအဆောက်အုံ90ရာခိုင်နှုန်းလောက်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ဒေသခံတွေက VOU ပြောဆိုပါတယ်။နိုင်ငံတကာအကူအညီတွေအားနည်းပြီးအရေးပေါ်အကူအညီလိုအပ်နေတာကြောင့်ဝိုင်းဝန်းပံ့ပိုးဖို့ဒေသခံလူလူအခြေပြုအဖွဲ့အစည်းတွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကလည်းတိုက်တွန်းနေကြပါတယ်ရှင်။
မြန်မာအပအဝင်အရှေ့တောင်အာရှနိုင်ငံတွေမှာအစိုးရတွေနဲ့အဖွဲ့အစည်းတချို့ဟာအင်တာနက်အွန်လိုင်းနည်းပညာတွေကိုအသုံးချပြီးအတိုက်ခံတွေကိုစောင့်ကြည့်ထိန်းချုပ်တာအနောက်ရှက်ပြူတာတွေပို့ပြီးတွေ့တွေ့ကြဲကြဲတွေ့လာနေရတဲ့အကြောင်းကုလသမဂ္ဂကတတိပေးထုတ်ပြန်လိုက်ပါတယ်။အရှေ့တောင်အာရှဒေသမှာနည်းပညာတိုးတက်မှုနဲ့အတူတဘာရဲကြုံရတဲ့လူခွင့်ရေးချိုးဖောက်မှုတွေအကြောင်းအစိုးရခန်းစားတစ်ဆောင်ကိုလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရရာဘီနာရှန်ဒါစနီကဒီကနေ့ ထုတ်ပြန်ရမှာအခုလိုထောက်ပြထားတာပါ။အင်တာနက်အသုံးပြုမှုတွေတွင်ကျယ်လာပြီး online digital နည်းပညာတွေတိုးတက်လာတာနဲ့အမျှဘယ်တော့မှမရှိဘူးတဲ့အခွင့်အလမ်းတွေပေါ်ပေါက်လာခဲ့သလိုတစ်ချိန်တည်းမှာလည်းဒီလိုနည်းပညာတွေကိုသုံးပြီးအစိုးရရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကရောသူတို့ရဲ့အတိုက်ခံတွေနဲ့ပြိုင်ပွဲတွေကိုပြင့်မှတ်ထားစောင့်ကြည့်ထောက်လန်းတာအနောက်ရှက်ပေးတာအမုန်းတရားပြန့်ပွားစေမဲ့ပြောဆိုရေးသားမှုတွေဖြန့်ဝေတာဒီမိုကရေစီအုပ်ချုပ်ရေးအားနည်းအောင်လုပ်တာတွေလည်းရှိနေတယ်လို့အစိုးရခန်းစားကထောက်ပြပါရယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့2018ခုနှစ်2018နဲ့2019ခုနှစ်တွေအတွင်းအွန်လိုင်းလူမှုကွန်ရက်တွေပေါ်မှာရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့အမုန်းတရားဖြန့်ဝေမှုတွေအများပြားရှိခဲ့တဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာတိစားလွတ်လပ်တဲ့အချက်လက်ရှာဖွေစုံစမ်းမှုအဖွဲ့ WIWM ရဲ့အစိုးရခန်းစားတွေကိုကိုကဖော်ပြထားပါရယ်အထူးသဖြင့် Facebook လူမှုကွန်ရက်ပေါ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်တိုက်ခတ်မှုတွေဖြစ်စေတဲ့အမုံတရားဖြန့်ဝေမှုတွေကို Facebook Community ကထိထိရောက်ရောက်ကင်တွယ်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းလဲဖော်ပြထားပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကတ်သတ်ဖို့နဲ့သတင်းအချက်အလက်တွေကိုပိတ်ပင်ဟန်တားဖို့အတွက်အာဏာပိုင်တွေဟာပြီးခဲ့တဲ့နှစ်အနည်းငယ်အတွင်း Internet Live ဖျက်ချတာတွေလည်းလုပ်ခဲ့တယ်လို့အစိုးရခန်းစားရဲမှထောက်ပြထားပါတယ်ရှင်
။ဒီတိနိုင်ငံမှာအကြီးမားဆုံးကြောင်မြတ်ရတနာလက်လီရောင်းချနေတဲ့ကုမ္ပဏီပေါင်း40ကိုသူတို့ရောင်းချနေတဲ့ကြောင်မြတ်တွေဟာမြန်မာနိုင်ငံကထွက်ရှိတာမဟုတ်ပါဘူးဆိုတာတက်တည်ပြဖို့ဘာမကန်ပင် UK အဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။ဘာမကန်ပင် UK ရဲ့သူတည်တနာမှတ်တမ်းတွေအရလက်ဝဲရတနာလက်လီရောင်းချတဲ့ကုမ္ပဏီများစုဟာသူတို့ရောင်းနေတဲ့ဗရံများလိုမျိုးကြောင်မြတ်တွေနဲ့ပတ်သက်လို့မူရင်းနိုင်ငံကိုတတ်မှတ်မထားဘူးလို့ဆိုပါတယ်။အခုလိုမြန်မာကြောင်မြတ်ရတနာတွေရောင်းချတဲ့အတွက်မြန်မာစစ်တပ်စီကိုအဓိကဝင်ငွေပေးမဲ့အန္တရာယ်တွေရှိနေတာကိုလက်လီရောင်းချနေတဲ့ကုမ္ပဏီတချို့ကတတိမပြုတ်ကြတဲ့အတွက်အတိပေးတဲ့လှုပ်ရှားမှုကိုဆောင်ရွက်တာဖြစ်တယ်လို့ဘာမကန်ပိန်း UK အမှုဆောင်ညွှန်ကြားမှု Mac Famina ကပြောပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအဖွဲ့အစည်းနဲ့လက်ဝဲရတနာကုမ္ပဏီပေါင်း40စီကိုစာရေးသားပေးပို့နေပြီးသူတို့မေးမြန်းထားတဲ့အချက်လက်တွေပေါ်ကုမ္ပဏီတွေအတွင်းနဲ့တုံ့ပြန်မှုတွေပြုလုပ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။
ကျောင်းနိုင်ငံဟာတီယန်ကုံအာဂတစခန်းကိုအာဂတရင်မှု3ဦးဒီကနေ့အင်္ဂါနေ့မှာဆီလွတ်လိုက်ပါတယ်ဒီဆယ်စုနှစ်အကုန်လကဘာပေါ်ကိုလူတွေပို့ဆောင်နိုင်ရဲ့တရုတ်နိုင်ငံရဲ့အရေးမှန်းချက်အတိုင်းပထမဆုံးအကြိမ်အယက်သားသိပ္ပံပညာရှင်တချို့ကိုအာဂတရဲဆီလွတ်လိုက်တာပါကဘာဒူရီယာစီးပွားရေးအင်အားကြီးတရုတ်နိုင်ငံဟာအာဂတလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတွေကိုအမိလိုက်နိုင်ဖို့ကြိုးစားနေပြီးစစ်ဘက်ကကြီးကြပ်တဲ့အာဂါတအစီအစဉ်တော်တော်များများအတွက်ဒေါ်လာဘီလီယံနဲ့ချီရင်းနှီးမြှုပ်နှံထားတာပါ။ရှန်ဂျိုစစ်တင်အာဂါတရင်ကိုတရုတ်နိုင်ငံအနောက်မြောက်ပိုင်းကျိုချွန်ဂျိုဒုလွတ်တင်ရေးစခန်းကနေမနက်9နာရီခွဲအချိန်လောက်မှာလွတ်တင်လိုက်တဲ့အကြောင်းတရုတ်အစိုးရပိုင်းရုံးမြင့်တန်ကြားကထုတ်လွှင့်ပါတယ်။အာဂါတရင်မှု3ဦးထဲမှာအာဂါတခရီးစဉ်၄စိန်မြောက်တွားရောက်တာဖြစ်တဲ့ဦးဆောင်ကြီးကြပ်ရေးမှူးဂျင်ဟိုင်ဖန်နဲ့အင်ဂျင်နီယာကျူယန်ကျိုတို့အပြင်ပထမဆုံးအယက်သားပညာရှင်ဖြစ်တဲ့ဘီဟန်တက္ကသိုလ်ပေါင်ပေါက်ခကွေဟိုင်ချောင်ယိုတို့လိုက်ပါသွားခဲ့ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမတ်ခင်လင်းနဲ့အတူကျွန်မအလေးမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့မိုခါဆိုင်ကလုန်းမုန်တိုင်းဒန်တင့်ဒေသတွေဘက်ကအခုကြူတွေနဲ့ပတ်သက်လို့နောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုစပြီးပြောပြပေးပါမယ်မောခါဆိုင်ကလုန်းမုန်တိုင်းဒဏ်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာသတင်းတပတ်ကျော်ကြာလာတဲ့အထိအကူအညီတွေထိထိရောက်ရောက်မရသေးတဲ့အပေါ်ဒေသခံအကူအညီပေးရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။မုန်တိုင်းတင်သူတွေအတွက်အရေးပေါ်အကူအညီတွေအများဆုံးရဖို့အရေးကြီးကြောင်းကုလသမဂ္ဂတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းသတိပေးနေကြပါတယ်။ဒီကြောင့်ညောင်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်။
မုံတိုင်းတိုက်ပြီးဆဲကြော်ကြာလာတဲ့အထိမြေပြင်မှာဒေသခံကူညီကယ်ဆယ်ရေးအဖွဲ့တွေလောက်သာတက်နိုင်တဲ့လောက်ကူညီနေတာတွေရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းမြန်မာအာဏာပိုင်တွေရဲ့အကန့်အသတ်တွေကြားမှာကူညီဖို့ခက်ခဲနေကြတယ်လို့မြေပြင်မှာကူညီကယ်ဆယ်ရေးတွေလုပ်နေတဲ့ Roma Time Organization တည်ထောင်သူကိုကျော်လင်းကပြောပါတယ
်။မောင်တော်ဘူးတီတော်ဖက်မှာသူတင်းတဲ့ဘူးတီတော်ဖက်မှာဆိုလို့ချင်းဒီဆက်တယ်အရင်ကလေးကဟိုဆက်တယ်လို့မကောင်းတဲ့နေရာတွေကအခုမုံတိုင်းတိုက်တော့ပို့ဆိုးရယ်လေ။အကျော်တွေမှာအခက်အခဲရှိနေတယ်။အခက်အခဲရှိနေတာကို INGO NGO တွေကလည်းကူညီဖို့လုပ်တာ။ဒါနဲ့ဒီဟိုမှာတက်ကောင်စီရဲ့သူတို့လုံထုံးလုံးလေးတွေတောင်းနဲ့နှောင်းလေးကျင့်ကြံနေလို့လည်းကြားတယ်။အဲဒါတချို့သတင်းတွေရပါလေ။အားကြောင့်မလို့ဒီဟိုတခေတန်းကြားလို့ရှိရင်နေချင်းမှာlocal မှာပေးနေတဲ့ provider သမားတွေလောက်ပဲဟိုပေးနိုင်တယ်။ဟိုမှာချင်းကမှာပြစ်ဆင်ဆူလိုက်တယ်၊ line မှာပြစ်ဆင်ဆူလိုက်တယ်။
ကျွန်တော်ကအဖွဲ့စည်းတွေတချို့ကူညီထောက်ပံ့မဲ့ကြီးကြီးမားမားလုပ်ပေးနိုင်ခြင်းရှိတဲ့အဖွဲ့တွေကအများမဝင်နိုင်သေးဘူးနေရာနဲ့ကိုလေတူတူတကတော့စင်တူဘောလေအဲ့လိုမျိုးအကန့်တည်းတဲ့အပေါ်မှာရှိနေလို့ရှိရင်ပေါ့ရခိုင်ပြည်နယ်အတွင်းကမုံတိုင်းသင့်ပြည်သူတွေကိုကူညီတွေရောက်ဖို့နဲ့ကုလသမဂ္ဂလက်ခံအဖွဲ့စည်းတွေအနေနဲ့လည်းအချိန်နဲ့တပြေးညီကူညီပေးဖို့အပါအဝင်စစ်ကောင်စီဘက်
ားရဲဆိုမှလည်းတဟာနည်းနည်းအရန်ကိုနေတယ်ပေါ့နော်ကျွန်တော်တို့ကုညီကေစေးမှာလုံဝမရောက်ရှိသေးတဲ့နေရာလည်းအများကြီးကြံသေးတယ်ပေါ့နော်အဲ့လိုပုံစံမျိုးလေးကြားနေရတယ်ခင်ဗျဟုတ်ကဲ့ရှိတော့ရှိသေးတယ်ဒါပေမဲ့အရန်နေတာပေါ့နော်အဲ့လိုပုံစံမျိုးလေးနေရတယ
်အခုလို့ကုညီကေစေးရေးတွေနေပါနေတာကြောင့်တချို့ဒေသတွေမှာထောက်ပံ့ပစ္စည်းတွေကိုဒုက္ခတဲ့အားလုံးကိုမပေးနိုင်တာကြောင့်မဲဖောက်ပြီးတော့ပေးနေရတယ်လို့လည်းမုံတိုင်းနဲ့ဒေသတွေမှာကုညီကေစေးရေးတွေလုပ်နေတဲ့ကိုကျော်လင်းကပြောပါတယ
်ဆင်ပြေသလားမမြင်နဲ့အကုန်လုံးကအဆင်မပြေဘူးလေဘာကြောင့်ဆိုတော့တလဘက်ချာတောင်မှမလောက်သေးတဲ့ကိစ္စမှာဆင်နေစီရတောင်မှမလောက်သေးတဲ့ကိစ္စမှာဟိုအဆင်ပြေဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်သေးဘူးလေလာတဲ့ကုညီကေစေးအတွက်ကိုကျော်ရင်မှချောက်တဲ့ကိုမေးတခါဖောက်သေးတယ်ဒီကမှမေးပေါက်တဲ့သူကပြင်ရသေးတယ်အဲ့လိုစနစ်တင်နဲ့တောင်းနေရတယ်ဘာလို့ဆိုတော့လာတဲ့ပစ္စည်းကနေပြီးတော့လိုချင်လွယ်တဲ့သူကများတဲ့ခါကျတော့အဲ့လိုစနစ်တွေကိုလုံးတင်သုံးနေရတယ်လို့သိရတယ်လေ
ရခိုင်ပြည်နယ်မှာမုံတိုင်းကြောင့်လူ140ကျော်တေဆုံးခဲ့တယ်လို့ရခိုင်မြောက်ပိုင်းကနေအဆောက်အဦ2,400ကျော်ပျက်စီးခဲ့တယ်လို့မေလ18ရက်နေ့ကစစ်ကောင်စီရဲ့စင်းမှာဖော်ပြထားပါတယ်ရခိုင်ဒေသကမုံတိုင်းတင်ပြည်သူတွေအနေနဲ့မကြခင်ကာလမှာမိုးရသည့်ရောက်တော့မှဖြစ်တာကြောင့်လုံခြုံတဲ့အမိုးကအောက်ကိုရောက်ဖို့လိုအပ်နေတယ်လို့စာဝတ်နေရေးအတွက်အစိုးရနဲ့နိုင်ငံတကာအကူအညီတွေအ мян ဆုံးရောက်နိုင်ဖို့မျှော်လင့်နေကြတာဖြစ်ပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံတဝမ်းခန့်မှန်းခြေမုံတိုင်းတင်သူ 1.6 တန်းအတွက်အရေးပေါ်ရန်ပုံငွေဒေါ်လာ333တန်းတောင်းခံထားပြီးအကူအညီတွေအချိန်မီမရခဲ့ရင်မကြခင်မိုးတွင်းကာလမှာဒုက္ခရောက်ကြရလိမ့်မယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ။
ကိုစံကျော်ပြောကြပေးခဲ့တာပါမောခမုံတိုင်းတန်းအဆိုးဆုံးခံခဲ့ရတဲ့ရခိုင်ပြည်နယ်နဲ့မကွေးတိုင်းတို့မှာလူပေါင်း 23,000 ကျော်ကိုအရေးပေါ်အကူအညီတွေပေးရခဲ့တဲ့အကြောင်းကုလသမဂ္ဂစားနပ်ရိက္ခာအစည်းအဝေး WFP ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်လက်နက်ကိုင်ပဋိပက္ခတွေကြောင့်နေရစွန့်ခွာရသူတွေရိန်ဂျာတွေအပါအဝင်မုံတိုင်းတန်းတင့်သူတွေကိုအကူအညီတွေစတင်ပေးရခဲ့တာလို့လည်းပြောပါတယ်ရှင်အခုတခါတော့မြန်မာနိုင်ငံမှာ Rap the Chain တွေဆိုတဲ့အဆိုတော်တို့ဖမ်းဆီးခံထားရတဲ့အခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုပြောပြပေးကြပါမယ်rap အဆိုတော် view ဟာဖန်ဆီးခံထားရတဲ့အခြေအနေကိုမိသားစုနဲ့အမှုပညာရှင်အတိုင်းဝိုင်းကအလွန်မင်းစိုးရိမ်နေကြပါတယ်နာမည်ရင်းမင်းအောင်မြမလို့ပေးထားတဲ့အဆိုတော် view ဟာအတွက်ရှေ့နေငှားခွင့်မရှိတော့ဇနီးဖြစ်သူက view ကိုပြောပါတယ်စေုပ်ချုပ်ရေးနယ်မြေဖြစ်တဲ့ရန်ကုန်တိုင်းမြောက်တကုံရဲစခန်းမှာထိမ့်သိမ်းခံထားရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မဲရင်စင်းနိုင်ကအသေးစိတ်ပြောပြပေးပါရှင်
ဖက်စစ်ခံထားရတဲ့ rap အဆိုတော် view ဟာကိုမနေ့တနင်္လာနေ့ကမြောက်တကုံရဲစခန်းမှာမိသားစုကတွေ့ဆုံခွင့်ရခဲ့ပါတယ်။ဂျွန်လ9ရက်နေ့အထိအဲ့ဒီရဲစခန်းမှာဆက်လက်ထိန်းသိမ်းထားဖို့ရှိတယ်လို့သိရကြောင်းဇနီးဖြစ်သူက VOE ကိုပြောပါတယ်။ရန်ကုန်မှာလျှက်စစ်မီးပြတ်တောက်မှုဆိုးရတဲ့အခြေအနေအတွက်စစ်ကောင်စီကို social media ကနေပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အဆိုတော် view ဟာကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ကမေလ24ရက်နေ့မှာမြောက်တကုံနေအိမ်ကိုဓာတ်ရောက်ဖမ်းဆီးခဲ့တာပါ။အဲ့ဒီနောက်မိသားစုနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ပြီးပြီးခဲ့တဲ့ကြာသပတေးနေ့ကအဆိုတော် view ဟာစစ်ကြောရေးမှာတည်ဆုံသွားပြီဆိုတဲ့သတင်း social media တွေမှာထွက်လာပြီးတဲ့နောက်9ရက်မြောက်နေ့မနေ့ကအဆိုတော် view ဟာကိုမိသားစုနဲ့တွေ့ဆုံခွင့်ပေးခဲ့တာပါဇနီးဖြစ်သူကတော့အဆိုတော် view ဟာဖမ်းဆီးထိန်းသိမ်းခံထားရတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေကို VOE ကိုခုလိုပြောပါဗျာအင
်းကတော့အလိုမျိုးပေါ့အဆက်အန်နေတယ်ပေါ့တော့မှနော်အဲ့ဒါပဲစိုးရင်ရတာပေါ့မယ်အနာရောတိတ်ကြည့်ပေါ့ပြဿနာမရှိပေါ့မယ်ဒီမှာ
အဆိုတော် view ဟာဘလောက်ထိနှိမ့်ဆက်ခံခဲ့ရတယ်လဲဆိုတာကိုအသေးချာမသိရပေမဲ့အခုတော့အခြေအနေကောင်းတယ်လို့ဇနီးဖြစ်သူကဆိုပါတယ်စစ်ကောင်စီဘက်သတင်းစာတွေမှာတော့အဆိုတော် view ဟာကိုဖမ်းဆီးထားတာနဲ့ပတ်သက်လို့မနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီမှာလူမှုကွန်ရက်တွေကနေအစိုးရရန်တရားပြပြအောင်လှုံ့ဆော်တာဝါဒဖြန့်တာချိန်ချောက်တာတွေလုပ်ခဲ့မယ်ဆိုရင်ထက်စစ်ဖြတ်ဝေမယ်ဆိုရင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေ electronic ဆက်သွယ်ရေးဥပဒေတွေနဲ့အရေးယူနိုင်ကြောင်းသတင်းထုတ်ပြန်ထားပါတယ်လက်ရှိအဆိုတော် view ဟာကိုဆွဲထားတဲ့ပုံမှန်တွေအတိအကျမသိရသေးပေမဲ့ပုံမှန်905တော့ပါဝင်ကြောင်းဇနီးဖြစ်သူက VOE ကိုပြောပါတယ်
ဟုတ်ကဲ့ဟိုကပုံမှန်900ငွေပေးထားတာပေါ့။ပြီးရပါလေတော့မှတခြားတော့ညီမတို့မသိရသေးဘူးမှာ
။ရှင်းနေကြတော့ညီမတို့အခုစူးစမ်းနေတုန်းလားရှင်းနေရပြီလား။
မမမအရှင်းနေရညီမတို့အခုကစစ်တပ်အရှင်းနေနေရှိလို့မှအဲ့လိုညီမတို့ရှင်းနေခေါ်ဖို့မရှိဘူးမှာ
။စစ်ကောင်စီလက်ထက်ရန်ကုန်မှာလျှက်စင်ပြီးခဏခဏပြတ်နေတဲ့အခြေအနေကိုအရင်တော်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်နဲ့နှိုင်းရှင်ဝေဖန်ခဲ့တဲ့အတွက်ဖန်စီထိမ့်သိမ့်ခံထားရတဲ့အစိုးရဗျူဟာရဲ့အခြေအနေကိုစိုးရိမ်မိကြောင်းဂီတာမှုကိုလင်းထက်က VOA ကိုပြောပါရယ်။ကိုလင်းထက်ကိုတိုင်လည်း2021ခုနှစ်ဖေဖော်ဝါရီလဆရာနာသိမ့်မှုကိုလက်မခံဘဲစန့်ကျင်လှုပ်ရှားမှုတွေမှာထင်ထင်ရှားရှားပါဝင်ခဲ့တဲ့အမှုပညာရှင်တဦးဖြစ်ပြီးလက်ရှိအမေရိကန်ပြည်ထောင်စုကိုရောက်ရှိနေသူတဦးဖြစ်ပါရယ်
။တကယ်တော့ဟိုမဖြစ်သင့်မှန်းလည်းဖြစ်ရတဲ့အခြေအနေမျိုးဆိုတဲ့အခါကျတော့စိုးရိမ်မှုတော့တကယ်ရှိပါတယ်။ဟိုသူ့ကိုဟိုထားပါတော့အခုဆိုလို့ရှိရင်မိသားစုနဲ့အဆက်ဖြတ်ထားတာပေါ့ကျွန်တော်ရှိပါကြားတယ်ပေါ့နော်။အခုတော့အဆက်တော်ရပြီလားမသိဘူးပေါ့နော်။ဆိုတော့ကျွန်တော်တို့ဒီလိုဒီလောက်ပြောရုံနဲ့ဒီလိုလုပ်ရတယ်ဆိုတဲ့အနေထားမျိုးဖြစ်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့တော်တော်စိုးရိမ်နေပေါ့နော်။ဒါပွင့်လင်းပြောရရင်လည်းအမှုပညာရှင်တွေကိုအမှုပညာရှင်တွေဟုတ်တယ်ပြည်သူနဲ့အမှုပညာရှင်တွေဆိုတာဆက်ဆက်နေတဲ့လူတွေကိုဆိုတော့ဒီလူတွေကိုဒီလိုဖန်ဆီးတာတွေထောင်ချတာတွေအဲ့လိုလုပ်မယ်ဆိုတဲ့ဟာမျိုးတွေဟိုအထက်မှာမလုပ်မယ်မသိတဲ့အခြေအနေမျိုးတွေပေါ့နော်။အဲ့လိုမျိုးတွေဖြစ်လာပါတော့ကျွန်တော်တို့ကလည်းကျွန်တော်တို့အနေနဲ့စိုးရိမ်တာပေါ့နော်။အမှုပညာသွားချင်းချင်းနေနေဆိုတော့လေစိုးရိမ်မှုတော့ကျွန်တော်ရှိရပါတော့
။ဟုတ်ကဲ့အဲ့တော့ဒီအစိုးရဗျူဟာကဒီမြန်မာနိုင်ငံမှာမီးမလာလို့ပေါ့နော်။ဟိုစစ်ကောင်စီကိုဒီလိုဟိုသူတို့တင်းတင်းထန်ထန်ဝေဖန်နေဆိုတာနဲ့ဖန်ဆီးခဲ့တဲ့အခြေအနေစစ်ကောင်စီလုံရက်ကိုဘယ်လိုမြင်လဲရှင်။
တကယ်တော့ဗျာဒါကဟိုဒီမိုကရေစီခေတ်မှာလည်းဝေဖန်ကြတာပဲပေါ့နော်ဆိုတော့ဝေဖန်ကြတယ်နောက်တချို့ဆိုလို့ရှိရင်ဒီဟိုဖေ့စ်တွေထောင်ပြီးတော့တည်ရတဲ့ကိစ္စမျိုးတွေတောင်ဖြစ်တာဒါပေမဲ့ဘယ်တော့မှအဖမ်းမခံခဲ့ရတာတကယ်အဲ့ဒါကြီးခက်ကာလာပါတော့ပေါ့နော်ဒါမျိုးဖြစ်မှဖြစ်ခဲ့တာဒါပေမဲ့အခုဒီလိုလုပ်တယ်ဆိုတာဒါအာဏာရှင်တွေရဲ့ဒါလုပ်ရပဲအာဏာရှင်တွေပွားတဲ့လမ်းကြောင်းပဲပေါ့နော်ဒါကစစ်တပ်ကဒီဒီပုံနဲ့မှပါတယ်တောက်လျှောက်လုပ်လာခဲ့တာဆိုတော့ဟိုဒါသူတို့ရဲ့လက်နက်ပဲလို့ကျွန်တော်မြင်တယ်လေဆိုတော့ဖြစ်ချင်တော့လေကိုပြူဟာကအဲ့တော့သူပြောတာကတကယ်လူလူရဲ့တကယ်ခံစားနေရတဲ့ဟာ ਨੇ တတ်ထဲကြနေပေါ့နော်ဆိုတော့လူလူတကယ်ခံစားနေရတဲ့ဟာ तू လည်းခံစားနေရတယ်ဆိုတဲ့အခါကျတော့ तू လည်းပောက်ကွဲထွက်ပြီးတော့ဒါပြောလာတဲ့စကားလုံးတွေဖြစ်မယ်လို့ကျွန်တော်ယူဆရပါတော့ဆိုတော့ဟိုတကယ်လည်းမြေပြင်မှာကအခု grassroots ကော middle class ကောဒုက္ခတွေအကြီးကြီးရောက်တယ်ဘာကြောင့်ဆိုတော့မီးမပေးနိုင်ဘူးစစ်ကောင်စီလည်းကျွန်တော်ကြားသလောက်ကတော့သူတို့အကြက်တဲတော်တော်ဖြစ်တယ်ဗျာဒီမီးပေးဖို့ကိစ္စကိုသူတို့အကြက်တဲဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့သူတို့ဒီအကြက်တဲနိုင်ငံရေးအကြက်တဲဖြစ်နေတဲ့အချိန်မှာသူကလည်းဒီလိုသွားပြီးဝေဖန်တဲ့အခါကျတော့သူတို့ခုနပြောသလိုပေါ့သူတို့ထိသွားတယ်ပေါ့ဆက်သွားတယ်တော့ရှိတယ်လို့ကျွန်တော်ဒီလိုယူဆ
အစိုးရဗျူဟာဟာမြန်မာနိုင်ငံမှာ1988ခုနှစ်ရှစ်လေးလုံးလူမှုအုံကြွားမှုမှာရေပန်းစားခဲ့တဲ့ကဘာမကြေဘူးတချင်းကိုရေးဆက်ခဲ့တဲ့တေးရီနိုင်မြန်မာရဲ့သားလေးဖြစ်ပါတယ်ရှင်
အစိုးရဗျူဟာဖန်ဆီးခံထားရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမှတ်ရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားတာပါရှင်။အခုဆက်ပြီးတော့မြန်မာအလုံတမားရေးလှုပ်ရှားသူတွေ၊ထိုင်းတာဝန်ရှိသူတွေနဲ့ MOU လုပ်သားကိစ္စဆွေးနွေးတဲ့အကြောင်းသတင်းပေးပို့ချက်ကိုပြောပြပေးပါမယ်။ထိုင်းနိုင်ငံအခြေစိုက်အလုံတမားအခွင့်အရေးဖောင်ဒေးရှင်း LRF ရွှေပြောင်းအလုံတမားအခွင့်အရေးကွန်ရက် MWRN ကထိုင်းနိုင်ငံအလုံတမားညွှန်ကြားရေးမှူးချုပ်နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံပြီးတက်တန်းကုန် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့အလုံတမားတွေကိစ္စနေရမပြန်ပဲဗီဇာတက်တန်းတိုးခွင့်ရရေးဆွေးနွေးခဲ့ကြပါတယ်ဒီသတင်းကို VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံအခြေစိုက်အလုံတမားအခွင့်အရေးဖောင်ဒေးရှင်းနဲ့ရွှေပြောင်းအလုံတမားအခွင့်အရေးကွန်ရက်ကကိုယ်စားလှယ်တွေဟာထိုင်းနိုင်ငံကအလုံတမားညွှန်ကြားရေးမှူးချုပ်နဲ့မေလ29ရက်နေ့ကတွေ့ဆုံခဲ့ပြီးဗီဇာတက်တန်းကုန်သွားတဲ့မြန်မာလူသမားတွေနေရမပြန်ပဲတက်တန်းပြန်တိုးနိုင်ရေးကိစ္စတွေကိုသွားရောက်ဆွေးနွေးခဲ့တယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။၄နှစ်၆နှစ်ဗီဇာကုန်တဲ့အလို့သမားတွေနေရရင်ပြန်ပြီးစာချုပ်ပြန်အစ်ပြန်ချုပ်ပါလို့ပြောတဲ့ပြဿနာနဲ့ပတ်သက်ပြီးနည်းနည်းစဉ်းစားပြပါလို့ကျွန်တော်ကတောင်းဆိုလိုက်တာ။ကမ္ဘောဒီးယားလောက်ဒီနံအင်ဂျန်သွားတာပြဿနာမရှိမယ်ကျွန်တော်အင်ဂျန်သွားရင်ကလေးတွေအန်ဒါဗယ်ရှိတယ်ဒါကိုကျွန်တော်ထောက်ပြတာဒါကိုကျွန်တော်အချင်းချင်းကထောက်ပြတာအခုမှလည်းလူကြီးချင်းများကျွန်တော်ချင်းများလိုက်တာ
နေရပြန်ပြီးဗီဇာတက်တန်းတိုးတဲ့အခါမှာကုန်ကျစရိတ်တွေနဲ့ကြံ့ကြာမှုတွေရှိတာ၄နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နေရပြန်ပြီးစစ်ဆေးခံရမယ့်အန္တရာယ်တွေကြောင့်အလုံသမားတွေအတွက်အခက်အခဲတွေရှိနေတာပါမြန်မာနိုင်ငံကိုပြန်ပြီးတက်တန်းပြန်တိုးရမယ့်ကာလကြံ့ကြာတဲ့အခါမှာအလုတ်တွေမှာလည်းပြန်လဲခန့်အပ်တာတွေမလုပ်တော့မှကိုလည်းအလုတ်သမားတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်ဒီအတွက်ထိုင်းနိုင်ငံမှာအလုတ်သမားတွေတရားဝင်အလုတ်လုပ်ခွင့်ရအောင်စ 上月北部过来，你咋也看当初给的路来说吧嘞？
那第六代的我讲哦，看苏阳里面，咱那个闽南兵嘛，闽南人的嘛，你看在阳文，你看六六坤阳不如新疆兵嘛嘞，浙江五家兵新疆兵吧。
第噶拉嘛咯，看苏阳里面，台南人也越搞越龙噶拉嘛。苏亚的也看看妈妈们破鸡蛋的嘞，干啥去打架？你给啥的个？乌鸦被上月打的嘞，没弄人家的吧？哦，第一对酒店虽然你能给家人撇点路嘞，路他妈也路下你都得干是吧嘞？啊，苦干了嘛，半夜跟路口嘞，路路困个的也被没收皮，不啥的个，啊，卡钱我也有皮，路上你那里嘞，系列对，啊，路他妈的零零看呀嘛过来，路他妈也上月你都得干，苏人不办你家吧嘞？那这老马肉。台南人呢嘛，这样问我，这样么问吧，你马路他妈俺这天么呢心里吧嘞？你现在老老干部对，你在这哪里干的？问要哪家做的？这样么问哪里干的？可问哪家做的嘞？伢伢心里吧嘞先。
买一买八千，人家家的店比我家的家的老八百，苦死不要。那人家的店上班的苦比较比较比较买，过来他们家家几亩嘞，说比较 plastic 年年亩八百亿，虽然不贵，没了南湾边的那年 Paris 牛马金八百嘞 ，plastic 这样，所以他们。သမောင်းတရားကျမ်းမြင်ကနေအမိုက်ပုံတွေအထိစုပုံလာနေပါတယ်။စွန်ပြပလတ်စတစ်တန်ချိန်ပေါင်းထောင်ပေါင်းများစွာကတော့ပတ်ဝန်းကျင်တွေမှာအခုချိန်ထိရှိနေပါသေးတယ်။ဒီအကြောင်း VOA သတင်းတော် RH Arabasti ပေးပို့ထားတာကိုကိုခင်မောင်စုံမင်းကပြပြပေးပါမယ်ရှင်
။ကဘာပေါ်မှာဘယ်နေရာကိုကြည်လိုက်ကြည်လိုက်စွန်ပြပလတ်စတစ်တွေကတကယ်ကိုပြဿနာတရားဖြစ်နေတာပါ။ပလတ်စတစ်ထုတ်လုပ်သူတွေကတစ်နှစ်ကိုတန်ချိန်သန်းပေါင်း460လောက်ထုတ်လုပ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထက်ကဆယ်ရာဂိုင်နှုန်းအောက်မှာပဲတဆင့်ပြန်လဲဖန်တီးအသုံးချတာပါလူတွေကလည်းပလတ်စတစ်အသုံးပြုတာတွေလျှော့မယ်တခါစွန့်ပစ်တွေကိုပြန်လဲဖန်တီးအသုံးပြုကြမယ်ဆိုရင်တော့လာမယ့်ဆယ်စုနှစ်တွေမှာရှိနေပြီးသားနည်းပညာတွေကိုအသုံးပြုပြီးစွန့်ပစ်ပလတ်စတစ်အမိုက်တွေကို80ရာဂိုင်နှုန်းအထိလျှော့ချနိုင်လိမ့်မယ်လို့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစည်းအဝေး UNEP ကပြောပါတယ်ဒါပေမဲ့လည်းသိပ္ပံပညာရှင်တွေနဲ့သဘာဝပတ်ဝန်းကျင်ရေးပညာပေးဆောင်ရွက်နေသူတွေကတော့ပလတ်စတစ်ထုတ်လုပ်မှုတွေဟာဒီအတိုင်းဆက်ရှိနေအောင်မယ်ဆိုရင်ရေရှည်မှာထိမ့်သိမ့်လို့မရနိုင်ဘူးလို့သတိပေးထားပါတယ်။အဲ့ဒီလိုပညာရှင်တွေအထက်ကဗြိတိန်နိုင်ငံလန်ဒန်တက္ကသိုလ်ကဓာတုဇီဝဆိုင်ရာပါမောက်ခ Helen Hillis ကအခုလိုပြောပါတယ်
။ You have to be very careful about unintended.
ကျမတို့အနေနဲ့ရည်ရွယ်မထားတဲ့အကျိုးဆက်တွေကိုတော်တော်ကြီးကိုသတိထားရပါမယ်။ပိုလီမာပလတ်စတစ်နဲ့ပြုလုပ်တဲ့ပစ္စည်းအစ်စ်တစ်ခုဈေးကွက်ထဲရောက်သွားရင်ထုတ်လုပ်တဲ့သူတွေအနေနဲ့အဲ့ဒီပစ္စည်းရဲ့ပုံဆုံးမဲ့သက်တမ်းကိုတည်တည်ချာချာစဉ်းစားဖို့လိုအပ်ပါတယ်
။ဘာကြောင့်လဲဆိုတော့အဲ့ဒီလိုထုတ်လုပ်လိုက်တဲ့ပစ္စည်းအများစုဟာအမိုက်ပုံဒါမှမဟုတ်ရေထဲမှာအဆုံးသတ်သွားတဲ့အတွက်ဂေဟဗီရာစနစ်တစ်ခုလုံးကိုချိန်ကြောင်နေပြီးတစ်ပင်တွေနဲ့တိရိစ္ဆာန်တွေရဲ့ဖြစ်တည်ရည်တည်မှုတွေကိုလည်းပျက်စီးစေပါတယ်။လန်ဒန်တက္ကသိုလ်ကသုတေသီတွေဟာလူသားတွေထုတ်လုပ်တဲ့ပလတ်စတစ်စွန့်ပစ်အမိုက်တွေကိုဘယ်လိုလျှော့ချရမလဲဆိုတာလေ့လာနေကြပါတယ်။အဲ့ဒီအထက်မှာစွန့်ပစ်ပလတ်စတစ်တွေကိုဖျက်ဆီးစားတောက်တတ်တဲ့ဘက်တီးရီးယားပိုးတွေမွေးမြူထုတ်လုပ်တဲ့ဇီဝနည်းပညာလည်းပါဝင်ပါတယ်။အတူချုပ်အဖြစ်တော့အဲ့ဒီနည်းပညာနဲ့မွေးမြူတဲ့ဘက်တီးရီးယားပိုးတွေက organic သဘာဝပစ္စည်းတွေကိုပဲဖျက်ဆီးစားပစ်နိုင်တာဖြစ်ပေမဲ့အခုစမ်းသပ်မှာက plastic တွေဖြစ်နေပါတယ
် So we want to reduce those times we want to
reduce ဘက်တီးရီးယားပိုးတွေဟာသဘာဝပစ္စည်းတွေကိုဖျက်ဆီးစားတောက်တာသတင်းသုံးပတ်ပဲကြာတဲ့အတွက်အခု plastic စားတာကိုလည်းအချိန်အကြာကြီးမဟုတ်ပဲအဲ့ဒီသုံးပတ်အတွင်းခြေဖြတ်စားတောက်တာဖြစ်စေခြင်းပါတယ
်။သဘာဝပတ်ဝန်းကျင်ရေးရာပညာရှင်တွေကတော့အဲ့ဒီလိုလှုပ်ဆောင်တဲ့အဆင့်တိုင်းကိုထောက်ခံပေမဲ့လည်းစွန့်ပစ်ပလတ်စတစ်တွေကိုမသုံးကြဖို့အလေးထားတဲ့နိုင်ငံတွေကရေရှည်အနေနဲ့အရင်းအမြစ်တွေကိုအင်ပြေးအပြည့်သုံးပြီးတိုက်ဖြတ်လှုပ်ဆောင်ကြဖို့လည်းလိုတယ်လို့သူတို့ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးကင်ညာနိုင်ငံဝိုင်တက္ကသိုလ်ကသဘာဝပတ်ဝန်းကျင်နဲ့ဥပဒေကတိက Iron Windy ကအခုလိုပြောပါတယ်
Now we're talking about China.
အခုဆိုရင်ကျမတို့အနေနဲ့တရုတ်အိန္ဒိယနဲ့စင်ကာပူဒါမှမဟုတ်တခြားနိုင်ငံတနိုင်ငံအကြောင်းကိုပြောနေကြတယ်။ဒီနိုင်ငံတွေကလူဦးရေထူးထပ်တယ်။နောက်ပြီးစွန့်ပစ်ပလတ်စတစ်ညင်ညမ်းမှုကြီးမားကြတယ်။ဒါကြောင့်စွန့်ပစ်ပလတ်စတစ်ညင်ညမ်းမှုရဲ့လေးလံမှုနဲ့ပတ်သက်ပြီးအသေးပဲရှိရှိသဘောတူညီထားတဲ့စာချုပ်အရာအဖွဲ့ဝင်နိုင်ငံတိုင်းဟာခိုင်ခိုင်မာမာကတိကဝတ်ပြုတက်တည်ကြကြရမယ်။
ကုလသမဂ္ဂသိပ္ပံပညာရှင်တွေရဲ့ခန့်မှန်းချက်အရ1950ကနေ2018ခုနှစ်အထိပလတ်စတစ်တန်ချိန်သန်းပေါင်း9200ထုတ်လုပ်ခဲ့ပြီးအဲ့ဒီအထက်ကတန်ချိန်သန်းပေါင်း9000စွန့်ပစ်ခဲ့ကြပါတယ်။ကုလသမဂ္ဂကကြီးမှုပြီးဒီသတင်းပတ်ထဲ Paris မြို့မှာစတင်ကျင်းပနေတဲ့ နိုင်ငံအစိုးရအချင်းချင်းရဲ့သွန်ပစ်ပလတ်စတစ်ညဉ့်ဉန်းမှုတွေညှိနှိုင်းဆွေးနွေးပွဲကိုစံထားပြနေကြသူတွေကတော့အခုအခါမှာလှုပ်ရှားမှုတွေပြသဖို့ရအချိန်တန်ပြီလို့ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုကင်မောင်ဆိုမင်းပြောပြပေးခဲ့တာပါရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရှင
်။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA American တန်ရဲ့2023ခုနှစ်မေလ30ရက်အင်္ဂါညပိုင်းမြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ92.32 kHz 93.9 နဲ့93.83 92.51 kHz 585စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေအငင်းပွားစရာအီတလီခီးသွွားလုပ်ငန်းကြော်ညာအကြောင်းပြောပြပေးထားတဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်နဲ့ထိုင်းနိုင်ငံမှာရှိနေတဲ့အလှပြုပြင်ရေးဆိုင်လေးအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးကြပါမယ်။အမေရိကန်အစိုးရခွေကြေးယူနိုက်တဲ့ပမာဏတိုးမြင့်ဖို့နဲ့ပတ်သက်ပြီးမဲခွဲအတည်ပြုနိုင်ဖို့လုံလောက်တဲ့မဲအရေးအတွက်ရလိမ့်မယ်ဆိုပြီး Republican နဲ့ Democrat အောက်လွှတ်တော်ခေါင်းဆောင်တွေတနင်္ဂနွေနေ့ကအကောင်းမြင်မျှော်လင့်နေကြပါတယ်။အဓိကပါတီကြီးနှစ်ရက်ကြာဘာရီသဘောထားကွဲလဲနေခဲ့ကြတယ်လဲဆိုရနဲ့ပတ်သက်ပြီး VOA သတင်းတောက် Veronica Valdares Iglesias ပြောထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါရှင
်အမေရိကန်ဆိုရငွေချေးယူသုံးဆွဲနိုင်တဲ့ပမာဏအတည်ပြုသတ်မှတ်ဖို့ရဲ့ကုံဆုံးမှုနီးကပ်လာတာနဲ့အမျှတချို့ကွန်ဂရက်စ်လွှတ်တော်အမတ်တွေကတော့ဒီကိစ္စအဆင်ပြေဖို့မျှော်လင့်နေကြပါတယ်။သမ္မတဂျိုးဘိုက်ဒန်အဆိုပြုတဲ့ငွေပမာဏနဲ့ပတ်သက်ပြီးတော့အခြေခံမူအားဖြင့်သဘောထားကွဲလွဲနေတဲ့ Republican တွေဘက်ကတော့ငွေဖြုန်းတီးရမရောက်အောင်သူတို့အနေနဲ့အသေးအချာစီစစ်ထားတယ်လို့ဆိုရတယ်
You got work requirements to help people out of poverty.
အလုပ်လက်မဲ့ဖြစ်သူတွေအလုပ်ရဖို့အတွက်ကူညီရမယ်တာဝန်ယူထားတာပါ။မလိုအပ်တဲ့လုံထုံးလုံနည်းတွေကိုဖယ်ရှားတာမျိုးပြုပြင်ပြောင်းလဲမှုတွေလုပ်ရပါမယ်။သမ္မတအနေနဲ့ငွေကိုသူသုံးကျင်သလိုသုံးလို့မရအောင်စောင့်ကြပ်စစ်ဆေးရပါတယ်။မနစ်ကထက်ဆိုင်ဒီနှစ်မှာအသုံးစရိတ်လျှော့ထားပါတယ်။အရင်ကကွန်ဂရက်စ်လွှတ်တော်မှာဒါမျိုးမရှိပါဘူး။အားလုံးအကျိုးအတွက်ဘာမှလုံမပေးခဲ့တာမျိုးပါ။ဒါပေမဲ့လည်းအခုတော့လမ်းမှန်ပေါ်ရှောက်နေပါပြီ
။ငွေချေးယူနိုင်တဲ့ပမာဏနဲ့ပတ်သက်ပြီး Republican လွှတ်တော်အမတ်တချို့ကလူမှုကွန်ရက်မှာဝေဖန်ကြပေမဲ့တချို့ကတော့ Conservative ဝါဒပိုလက်ကင်ထားသူတွေတောင်ထောက်ခံမဲ့ပေးကြမှာဆိုပြီးတော့ပြောပါရယ်
။ There will be Freedom Caucus people who vote for
အခုငွေချေးယူပမာဏနဲ့ပတ်သက်ပြီး Freedom Caucus support ဝင်တွေကလည်းမဲပေးဖို့ရှိပါတယ်။ Conservative တွေနဲ့ပတ်သက်ပြီးစိုးရိမ်တယ်လို့ပြောကြပေမဲ့သဘောထားမျိုးစုံရှိကြတာပါ။ဒီဖွဲ့ဝင်တွေလည်းအခုသဘောတူညီချက်ကိုတို့လာလာထောက်ခံကြပါလေမထောက်ခံစရာအကြောင်းဘာမှမရှိပါဘူးအင်မတန်ပြည့်စုံတဲ့သဘောတူညီချက်ပ
ါဒီမိုကရက်တချို့ကတော့အစိုးရပေးတဲ့အစားအသောက်ထောက်ပံ့ခြင်းရနိုင်တဲ့ရက်တွင်းမြင့်ဖို့လိုကိစ္စမျိုးတွေအတွက်စိုးရင်ကြောင့်ပြောပါရယ
်တချို့ခံမှန်းကတ်သက်ချက်တွေကအစိုးရလုပ်ငန်းဆောင်တာတွေအတွက်ဝင်တော့ဝင်ဖို့ဖြစ်စေပြီးအစီအစဉ်တစ်ခုချင်းစီအတွက်ဆိုရင်လည်းအကုန်ကြပိုများစေပါတယ်နံပါတ်1အနေနဲ့ကဆောင်းလောင်းမုတ်သိမ့်နေသူတွေယာယီအကူအညီအနှဲငယ်လိုအပ်နေသူတွေကိုကူညီဖို့ပ
ါမင်းမပေးခင်မှာဒီကိစ္စနဲ့ပတ်သက်ပြီးအသေးအချာသိရဖို့လိုတယ်ဆိုပြီးတော့လည်းသူကပြောပါရယ်
in terms of the exemptions စစ်မှုထမ်းဟောင်းတွေအင်ဂျင်မဲတွေစောက်ရှောက်ရေးဂီဟာကနေထွက်လာကြသူတွေအတွက်ဘာလို့ပြရမှာပါလဲ
ငွေထက်ချင်းနိုင်မဲ့ပမာဏသတ်မှတ်ဖို့လုံလောက်တဲ့မဲအရေးအတွက်ရနိုင်မှာလားဆိုတော့ CBS Face the Nation အစီအစဉ်မှာမေးမြန်းရမှာ All the Democrat ခေါင်းဆောင် Hacking Jeffries က
Yes
ငွေချေးယူနိုင်မဲ့ပမာဏကို All the Democrat ရောအထက်လွှတ်တော်ကပါအတည်ပြုသတ်မှတ်ပေးရမှာပါအစိုးရအနေနဲ့ချမှတ်ထားတဲ့လုပ်ငန်းဆောင်တာတွေဆက်အကောင့်တွေဖော်နိုင်ဖို့ဇွန်5ရက်နောက်ဆုံးထားပြီးဒီငွေပမာဏအတည်ပြုဖို့လိုတယ်ဆိုပြီးတော့လည်းအမေရိကန်ဘဏ္ဍာရေးဌာနကတရီပေးထားပါတယ်ခင်ဗျာ
အမေရိ ရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ VOA ရိကန်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုတော့အင်္ဂါညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း social media ပေါ်မှာလူကြည့်များခဲ့တဲ့10 minute video သတင်းလေးတွေကိုပြောပြပေးကြပါတယ်ယူကရိန်းနိုင်ငံ Kiev မြို့တော်ကိုရုရှားတို့ဒုံးကျည်တွေ drone တွေနဲ့တိုက်ခတ်နေလို့ကလေးတွေကြောက်လန့်တကြထွက်ပြေးကြတာဗီဒီယိုမှာတွေ့ရပါတယ်။လေရင်ပြန်တန်းနေချင်းနေရတာကတိကောက်ဖြစ်လို့ဆိုပြီးခီးတဲ့တူလေရင်တကားကိုဖွင့်ခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
လေရီအော်ပြောပြေးလိုက်ကြတာတန်းနေတာပါပဲယူကရိန်းနိုင်ငံကီးဖ်ရော်ကိုရုရှားတို့ညာလုံးပေါက်ဒုံးချီရီ drone ရင်နေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်နေပြည်တော်မှာလည်းလေကြောင်းတိုက်ခိုက်မှုလုပ်တာဖြစ်ပါတယ်အချောင်းဆင်းလာတဲ့ကလေးတွေလေကြောင်းတိုက်ခိုက်တန်ကြတာနဲ့အော်ပြောထွက်ပြေးကြတာပါကီးဖ်ရော်အနှံပောက်ကွဲတဲ့နေစူညံနေပြီးတော့လူကြီးတွေလည်းအမိုးကာရှိတဲ့နေရာကိုပြေးကြရပါတယ်ဒီလိုနေကင်းဖက်တိုက်ခိုက်မှုကြောင့်ကလေးတွေပါဝင်လမ်းမှာတွာလာနေတဲ့အရက်သားတွေထွက်ပြေးကြရတာကိုတယ်လီဖုန်းဗီဒီယိုမှာတွေ့ရတာပါမေလာရဲ့နောက်ဆုံးတင်းနှင်းလာဖြစ်ပြီးတော့ရုရှားကယူကရိန်းမြို့တော်ကိုနာယီတော်တော်ကြာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အကြီးကျယ်တော့ထိခိုက်မှုမရှိခဲ့ပါဘူး။ဒီတိုက်ခိုက်မှုကမေလာတလရဲမှာတွင်16ကြိမ်မြောက်လေကြောင်းတိုက်ခိုက်မှုဖြစ်ပြီးတော့အဲ့ဒီနေ့တိုက်ခိုက်မှုနှစ်ခုမှာဒုတိယတစ်ကြိမ်မှာကရုရှားကပစ်တဲ့ cruise ဒုံးကျည်နဲ့ပယ်တင်တဲ့ဒုံးကျည်17ကျင်းကိုယူကရိန်းကပစ်ချခဲ့တယ်လို့လက်နက်ကိုင်တပ်ဖွဲ့များရဲ့အကြီးကဲ Larry Zelushny ကပြောပါရယ်။ပထမတစ်ကြိမ်တိုက်ခိုက်မှုကတော့6နာရီလောက်ကြာခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုကြောင့်ယူကရိန်းလေရင်၅စီးအလုံးမလုံးနိုင်တော့ဘဲနဲ့ပြတ်သွားခဲ့ရပါတယ်။နောက်ကိုရီးယားကပြစ်လာမဲ့ဒုံးကျည်ကိုပြန်ပစ်ချဖို့ဂျပန်ပြင်ဆင်နေတာကိုမေလ29ရက်နေ့မှာတွေ့ရတာပါ။ニャコリアがろとジョルルってもろったわとပြောခဲ့ပါတယ်
။これまでの一連の北朝鮮の動向を受け、すでに
ジャパンウィンジーအဖွဲ့ရုံဝင်ကြီးကတော့ဂျိုရုလွတ်တင်မယ်လို့ပြောပြီးတော့ဘယ်ရင်တဲ့ဒုံပြစ်လွတ်တာကတော့ကျွန်တော်တို့တိုင်းပြည်လုံခြုံရေးကိုတေးချရန်ဆရဲလုပ်ရပါလို့ပြောပါတယ်။မြောက်ကိုရီးယားဒုံးကျည်တွေကိုပြစ်ချဖို့ဂျပန်ကာကွယ်ရေးဝင်ကြီးဌာနကအမိန့်ထုတ်ထားခဲ့တာပါ။အိုကီနာဝါကျွန်းမှာ Back 3 Patriot ဒုံးကျည်ကာကွယ်ရေးစနစ်တွေတက်ဖို့သူတို့ပြင်ဆင်ခဲ့ပါတယ်။မြောက်ကိုရီးယားကတော့တခြားနိုင်ငံတွေနဲ့ပဋိပက္ခတွေဖြစ်ပွားရင်ပြစ်မှတ်ကိုတေးချထိအောင်ချိန်ရွယ်ပြီးတော့ပြစ်နိုင်ဖို့ပို့ပြီးတော့ဂျိုးပန်းလာတာတွေးရတယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်။အဝေးတိုင်း drone တွေပါဝင်ထောက်လန်းစောင့်ကြည့်မှုနည်းပညာပို့ပြောတိုးတက်ဖို့စ조사မှုရဲ့ဒစိမ့်ဒေသအဖြစ်နဲ့မြောက်ကိုရီးယားကစစ်တုံးဂျိုလူလွတ်တင်မှုလှုံ့ဆော်တာဖြစ်တယ်လို့အကဲခတ်တွေကပြောတာပါ။အခုလပိုင်းတွေအတွင်းမှာဒုံးကျည်နဲ့တခြားလက်နက်တွေမြောက်ကိုရီးယားကဇက်တိုင်စမ်းသပ်မှုပြုလုပ်နေတာမှာလောင်စာအကဲတုံးတိုက်ချင်းဖြစ်ဒုံးကျည် ICBM အစ်စ်ကိုလည်းစမ်းသပ်ပြုလုပ်ခဲ့ပါတယ်။ကိုရီးယားလေရင်တစဉ်ပြန်တန်းနေတော့တကားပွင့်သွားခဲ့တာဖြစ်ပါတယ်။မေလ26ရက်နေ့ကတောင်ကိုရီးယားနိုင်ငံပြည်တွင်းခီးတို့လေရင်ခီးစဉ်တွင်မှခီးစက်တူတကားတော့ပွင့်လို့လေရင်ပေါ်ရုပ်ရုပ်တည်းတည်းဖြစ်ခဲ့ရတာပါ။လေရင်စင်းငံနည်းလေးမှဖြစ်ပြီးတော့ပေ600ကျော်အမြင့်မှပြန်တန်းနေခြင်းဖြစ်ပါတယ်။လေရင်စစ်တပ်ဖို့က3မိနစ်လောက်ပဲအလိုလေရင်ကလည်းတော်တော်လေးနှိမ့်နှိမ့်ပြန်တန်းနေခြင်းမှအခုလိုဖြစ်သွားတာပါ။ခီးတဲ့တူကဖွင့်လိုက်တာဖြစ်ပြီးတော့တခြားခီးတဲ့တွေဝိုင်းဆွဲခဲ့ကြပြီမဲ့တကားကပွင့်တော့ပွင့်သွားခဲ့ပါတယ်။လင်းရင်တကားကခီးတဲ့တွေမဖွင့်နိုင်အောင်လှုပ်ထားပြီမဲ့လေလင်းရင်အဟောင်းတချို့မှဖွင့်လို့ရသေးရပါ။နောက်ပြီးတော့လင်းရင်ကတော်တော်နေနေရောက်နေလို့လဲလင်းရင်အတွင်းနဲ့လင်းရင်ပြင်ပလေးဖီအားသိကြီးမကွာလာတော့ပဲနဲ့တကားပွင့်နိုင်တာဖြစ်ပါတယ်။ခီးတဲ့တွေလည်းတော်တော်ကြောက်သွားပြီမဲ့လင်းရင်ကိုဘေးကင်းခဲ့တဲ့အဆင့်တက်နိုင်ခဲ့ပါတယ်။သူ12ဦးထိခိုက်မှုနည်းငယ်နဲ့စေးရုံပို့ရပြီးတော့တကားဖွင့်တဲ့သူကတော့လေရင်ခွင့်အရောက်မှာဖမ်းခံရတာပါရဲကဆင်ပြီးတော့သူကစိတ်ကျန်းမာရေးအခြေအနေတိတ်ကောင်းမှမရပဲနဲ့သူ့မှာအလုံးကြောင့်စိတ်ဖိစီးမှုများနေတယ်လေရင်ပေါ်မှာနေရတာကတိကောင်ဖြစ်လာလို့လေရင်တကားဖွင့်တာပါပြန်ပြောခဲ့ပါလေရေကြီးနေတဲ့ရေကြီးတန်နေတဲ့လမ်းကိုဖြတ်ကူးဖို့ကြိုးစားရင်ဘာဖြစ်နိုင်လဲဆိုတာမျက်မြင်ပါပဲเนาะစပိန်နိုင်ငံအရှိတောင်ပိုင်းမိုလီနာဒီဆယ်ဘူရာမြို့မှာကာဒစီရေကြားတွေကနေဖြတ်မောင်းမှုစူးစမ်းခဲ့တာပါလက်တစ်ဖက်မရောက်ခင်မှာရေကြီးချိန်နဲ့ကားပြောင်းမြန်ဆွဲပြီးတော့ပွာသွားခဲ့တာတွေ့ရပါတယ်တိုင်းမြင့်ပေါ်ကရိုက်ခူးထားတဲ့နောက်ထပ်ဗီဒီယိုတစ်ခုမှာတော့ လမ်းကလမ်းကြားတစ်ခုတည်းကိုချောချောမမောရောက်သွားခဲ့ပါသည်စပိန်နိုင်ငံမြေရဲပင်လယ်ကန်ယူရန်ဒေတာမှာကာလအတော်ကြာမိုးခေါင်နေပြီးတော့မေလ25ရက်နေ့ကမိုးတွေတဲတဲထန်ထန်ရွာချခဲ့လို့လမ်းတွေအကုန်ရေကြီးပြီးတော့ရေစည်းတံတဲ့မြစ်ချောင်းတွေလိုဖြစ်ကုန်တာပါမက်ဒရစ်မြို့တော်တဝိုက်မှာလည်းမိုးကြီးခဲ့ပြီးတော့မြေအောက်ခန်းတွေကားတွေရေမြုပ်ကုန်လို့တက္ကသိုလ်တွေကလေးတင်းချောင်းတွေပိတ်ထားခဲ့ရပါတယ်ဒီကြီးလို့ဒုက္ခဒုက္ခရောက်ကြပြီးတော့ဈေးပေါ်ရေးထိခိုက်မှုတွေဖြစ်ရပေမဲ့လူတော်တော်များများကဒီမိုးကိုကြိုဆိုပါတယ်။စပိန်မှာကအခုနဲ့ຫນွေဥရာသီက1962ခုနှစ်ကစပြီးတော့အချောက်တွေဆုံးຫນွေဥရာသီဖြစ်ပြီးတော့မိုးခေါင်နေကြတာဖြစ်ပါတယ
် We've done it.Under 7 days. Come on. A new Guinea. Sunzaki doa jaite, British Amuta, Tayakaro. Kuni Edwin ma, Gava Amway, Nia, Kunaku, Pidua Pia Nangelo, Gava Sanjay, Tendawari. Adventure me, Sunzaki doa lule, Nemedwine, Jamie Medonaha, Alama, Gava Kidua Sanjokis and Trekerawa. Asha de Daribe Kiriko, Yentua Pidoma, Atlantic, the Modia, and now Chen Kiriko, Sekhavari.တယုတ်ပြည်ကမဟာဒတိုင်းအိန္ဒိယကဒတ်မဟာအိကအစပြုပြီးတော့ရောမမျိုးကကလစီယံအမိုးဝင်ရဲယုံကြီးအစုံသွားခဲ့ပါတယ်။သူရဲ့ခီးစဉ်အစားဆုံး6ရက်16နာရီ14မိနစ်ကြာခဲ့တာမလို့9ရက်မပြည့်ခင်နေရာစုံကိုရောက်တယ်လို့ပြောရပါမယ်။သူရဲ့ခီးစဉ်အစားဆုံးကခီးမိုင်ပေါင်း 22,856 မိုင်ဖြစ်ပြီးတော့အဲ့ဒီထဲမှာလင်းရင်ခီးက73ခုတက္ကစီ9ခါနဲ့သွားရတာ16ခေါက်ဘတ်စကား9ကြိမ်စီပြီးတော့ရထားလဲ4ကြိမ်စီခဲ့ရပါတယ
် To get through one for $40 million Hong Kong dollars Congratulations to paddle 1015
တိယနိုင်ငံရဲ့နောက်ဆုံးပြီးရင်နိုင်ငံတကာမှာတော့ Oscar ဆုရ The Last Emperor ရုပ်ရှင်ကားကြောင့်သူ့အကြောင်းလူသိပိုများတဲ့ချင်းမင်းဆက်ဘုရင် Aishin Jewelry ပူရီရဲ့နာရီဖြစ်ပါတယ်။တရုတ်ရဲ့နောက်ဆုံးမင်းဆက်ချင်းမင်းဆက်မှာသူကနောက်ဆုံးဘုရင်ဖြစ်ပြီးတော့ဘုရင်ပူရီဝစ်ဆင်ခဲ့တဲ့လက်ပတ်နာရီကမေလ23ရက်နေ့ကဒေါ်လာ 6.2 တန်းနဲ့လေးလံတင်ရောင်းချခဲ့ရတာပါ။သူ့ရဲ့နာရီကိုဝယ်ယူသူကဘယ်သူပဲဝါမှမသိရပဲဟောင်ကောင်မှာနေတဲ့အာရှအနယ်ဘွားတူကတယ်လီဖုန်းကတဆင်ဒီပတ်တဲ့ဖိလစ်နာရီကိုဝယ်ယူခဲ့တယ်ဆိုတာပဲသိရပါတယ်။ဒါဟာဘင်းရတပောင်းဝစ်ဆင်ပူတဲ့နာရီတွေရဲ့ပြန်ရောင်းတော့အမြင့်ဆုံးရတဲ့ဈေးပါလို့လေးလံပွဲတာဝန်ရှိသူတွေကပြောပါတယ်။1945ခုနှစ်မှာဂျပန်တွေဒုတိယကမ္ဘာစစ်ရှုံးတဲ့အခါဆိုဗီယက်တပ်တွေကပူရီကိုစစ်တုံးမှန်အဖြစ်နဲ့ဖမ်းဆီးပြီးတော့ရုရှားအချင်းစခန်းမှာ9နှစ်ထိန်းသိမ်းခဲ့ပါတယ်။သူဆိုဗီယက်ကမပြန်ခင်သူ့ရဲ့စကားပြန်ကိုဒီလက်ပတ်နာရီလေးပေးခဲ့တာဖြစ်ပြီးတော့လေးလံတင်တဲ့သူတွေဒီနာရီရဲ့ရာဇဝင်ကိုတေချာသိအောင်လို့3နှစ်လောက်လေးလာရှာဖွေခဲ့ရပါတယ်။ဘင်းရင်ပူရီဟာအသက်2နှစ်ကလေးကနန်းတက်ခဲ့တာဖြစ်ပြီးတော့အသက်6နှစ်မှာနန်းဆွလိုက်ရတာနဲ့နှစ်ပေါင်း 2,000 ကျော်တရုတ်ဘင်းရင်စနစ်ညီကုံချုပ်ခဲ့ရပါတယ
်။ဆိုရှယ်မီဒီယာပေါ်မှာလူကြီးများရဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကြောင့်တင်ဆက်ပေးခဲ့တာပါ။မကြခင်မှာတော့ကမ္ဘာတလွှားခီးတော့အစီအစဉ်နဲ့နေရာပေါင်းဆောင်အကြောင်းဆောင်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဖီယိုမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုတော့ကမ္ဘာတစ်လားခီးသွားအစီအစဉ်အလှက်ရောက်ပါပြီ။အီတလီနိုင်ငံကဗကြီးအကျော်အမော်ကြီးဘော်တီချယ်လီရေးဆွဲခဲ့တဲ့ Venus အချစ်နတ်သမီးပုံကိုအီတလီနိုင်ငံခီးသွားဝင်ကြီးဌာနကတုံးပြီးတော့ ခီးသွားကြညာအတွက်ဖန်တီးလိုက်လို့အငင်းပွားစရာဖြစ်နေပါတယ်။ဘလို့ကြောင့်လဲဆိုတာကိုမဆွမျက်မော်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးကြည့်ကြအောင်ပါရှင်။
အီတလီနိုင်ငံဖလော်ရန့်မြို့မှာရှိတဲ့ UFIZI အနုပညာပြတိုက်မှာအီတလီပကြီးဆရာကြီးဆန်ဒရိုဘော်တီချယ်လီရဲ့ Bath of Venus ဆိုတဲ့ပကြီးကရှိပါတယ်။ Renaissance Kit လက်ရာတွေကဂန္ဓဝင်လက်ရာများအဖြစ်သတ်မှတ်ခံထားရတဲ့ပကြီးကတစ်ချက်ဖြစ်ပါတယ်။အမျိုးသမီးတစ်ယောက်ရဲ့လှပမှုပြိုမြင့်မှုတွေထင်ဟပ်နေတဲ့ပုံကိုပကြီးဆရာကြီးဘော်တီချယ်လီက Venus အချစ်နတ်မိမယ်မွေးဖွားခြင်းလို့ခေါင်းစဉ်တက်ပြီးတော့15ရာစုတုန်းကရေးဆွဲခဲ့တာပါ။ကဘာတဝမ်းကဧည့်သည်တွေတကူးတကလာရှိကြတဲ့ဒီပကြီးကားတွေက Venus နတ်မိမယ်ပုံကိုဒီနေ့ခေတ် social influencer တယောက်အဖြစ်အသွင်ပြောင်းပြီးအီတလီခီးသွားဝင်ကြီးဌာနကကြော်ညာထုတ်ထားပါတယ်။
Venus contemporanea. Ma che fosse anche un'icona dell'Italia nel mondo, riconoscibile da tutti attraverso un semplice sguardo e il segno inconfondibile dei suoi capelli.
Ma è nata dal desiderio di cercare un
Italy nu pinya style ko ku sa pyu bi kabati icon tia ye pon ko sin sa lai sha yin ga ni di pon ne chunya phit twa da ba di chunya ga pi ba khi twa ae de ri ko swae saung mu lo de chunya phit par de Italy pi twin atwet ma houp paw tacha phit nai ji ri a mya ji ko thong tat le la pi lo ma di ya ga ro be a chain ma yu ma twa de nu pinya lai ya ta khu phit de da mu ywe che phit da ba ထာဝရနုပြိုရှင်တန်နေတဲ့ Venus ပုံကတော့အီတလီကိုကိုးစားအပြုနိုင်ဆုံးလို့ထင်ပါတယ်
။နုပြိုနွယ်နှောင်းလှပတဲ့ပကြီးကားတွေက Venus ကိုအသက်30အရွယ်ခီးသွွား social influencer တယောက်ဖြစ်အောင်ပြောင်းလဲပုံဖော်လိုက်တဲ့အပေါ်အီတလီနိုင်ငံမှာတော့အတော်လေးဝေဖန်ခံရပါတယ်။အီတလီနိုင်ငံထုတ်သတင်းစာတွေမှာသာမကလူမှုကွန်ရက်တွေပေါ်မှာပါအတော်လေးအငင်းပွားစရာဖြစ်သွားတာပါ။
Non mi è piaciuto che è stata strumentalizzata la Venere di Botticelli in quanto opera
Botticelli e Venus ပုံကိုတုံးထားတာကျွန်တော်ကတော့သဘောမကျပါဘူး။ဂျန်စီလူငယ်တွေကိုဆွဲဆောင်နိုင်ဖို့လက်ရမြောက်လာတဲ့အမှုပညာတစ်ခုကိုလူမှုကွန်ရက်ပေါ်မှာခေတ်စားအောင်လုပ်ပစ်လိုက်တာပါ။မူလပကြီးကားတွေက Venus ကိုမပြုတ်ပြင်ပဲကြော်ညာရင်အောင်ရနေတာကိုမလိုအပ်ဘဲပြုတ်ပြင်ပြီးကြော်ညာတယ်လို့ထင်ပါတယ်။
အီတလီအစိုးရခီးသွားဘုတ်အဖွဲ့ကတော့လူငယ်ပိုင်းကဘာလဲခီးသွားဧည့်သည်တွေကိုဆွဲဆောင်နိုင်ဖို့အတွက်ယူရိုငွေ6သန်းလောက်အကုန်ခံပြီးကြော်ညာတွေလုပ်ထားတာလို့ပြောပါတယ
်။Noi abbiamo fatto diverse analisi, abbiamo visto che la maggior
parte ကျွန်တော်တို့အကြော်များဆက်စစ်ချက်တွေလုပ်ကြည့်တော့အီတလီကိုလာကြတဲ့ကဘာလဲခီးသွားတွေကအသက်ပိုကြီးကြတဲ့သူတွေများပါတယ်။လူငယ်ပိုင်းတွေအီတလီကိုသိမ့်မလာကြပါဘူး။ဒါကြောင့် social influencer လူငယ်တယောက်အနေနဲ့ကြော်ညာရင်လူငယ်ခီးသွွားတွေကိုဆွဲဆောင်နိုင်လိမ့်မယ်ဆိုတဲ့စိတ်ကူးနဲ့အခုလိုကြညာတွေလောက်ရတာဖြစ်ပါတယ်
။အီတလီနိုင်ငံတဝအထင်ကရနေရာတွေမှာဆယ်ဖီရိုက်ပြီးခီးသွွားကြောင်ညာနေတဲ့ခေတ်သစ် Venus ရဲ့ကြောင်ညာကိုပညာရှင်တွေကလည်းသုံးသက်ချက်မျိုးစုံပေးနေကြပါတယ်
။ There is a lot that went wrong during this campaign. Let's not
ကြောင်ညာတွေမှာအမှားတွေအများကြီးပါနေပါတယ်။ပတ်တိမှုဘိုင်းကိုမပြောရနိုင်အောင်ဤပညာရှုတော့ကပဲကြည့်ရင်အမှားတကအမှားတွေကြီးပါသူတို့လုတ်ထားတဲ့အမျိုးသမီးပုံကိုပဲပြောပါဦးမယ်။နာမည်ကြီးကြော်ညာကုမ္ပဏီကဖန်တီးပေးထားတာမျိုးမဟုတ်ပဲနမူနာရှိနေပြီးသားနောက်ခံမျိုးစုံပေါ်မှာ Venus ရဲ့မျက်နှာကိုဆွဲထည့်ပြီးကြော်ညာဓာတ်ပုံတွေဗီဒီယိုတွေလုတ်ထားတာပါ။ဝိုင်းလုပ်ငန်းသွားလေ့လာတာတောင်ပါပါသေးတယ်။အီတလီရဲ့တံမိုးထားကြရအမွေနဲ့လုပ်ငန်းတစ်ခုမှုဝိုင်းလုပ်ငန်းကိုသွားလေ့လာတာကောင်းပါတယ်။ဒါပေမဲ့ကြော်ညာဗီဒီယိုထဲမှာအီတလီဝိုင်းလုပ်ငန်းမဟုတ်ပဲဆလိုဗေးနီးယားဝိုင်းလုပ်ငန်းဖြစ်နေတာကလွဲနေတာပါ။
အီတလီနိုင်ငံရဲ့လူသိအများဆုံးအမှုပညာလက်ရာတွေထဲမှာပါတဲ့ဘော်တီချယ်လီရဲ့ Venus နတ်မိမယ်ပုံကိုယူပြီးကြော်ညာတယ်လို့အီတလီအစိုးရကပြောပေမဲ့အမှုပညာသမိုင်းပညာရှင်တချို့ကလည်းမူလ Venus ပုံနဲ့ဘာမှမတူဘူးလို့ပြောကြပါတယ်
။ È un'immagine che si ispira alla Venere, soprattutto mi pare nel tratto caratteristico.
ဘော်တီချယ်လီရဲ့ Venus တို့ဘယ်လိုမှပြောလို့မရပါဘူး။ဇပင်ပုံတစ်ခုပဲမှတ်မိနိုင်စရာရှိပါတယ်။
ဆွဲမဲ့စရာငယ်ရွယ်တဲ့အမျိုးသမီးတဦးရဲ့အလှကိုပေါ်လွင်အောင်ရေးဆွဲထားတယ်လို့ပြောကြတဲ့ဂန္ဓဝင်ပုံကိုပုံစံမျိုးစုံနေရာမျိုးစုံတွားနေသူတယောက်အသွင်ပုံစံဖြစ်အောင်လို့ဖြည့်ဆည်းပစ်တယ်လို့ဖြစ်နေပြီလို့ပြောတဲ့သူကများနေတာပါ
Però poi è stato applicato questo volto in un corpo che
မူလပကြီးကားတွေကမပေါ်တပေါ်လေးဖြစ်နေတဲ့ Venus ရဲ့ဗဟေတိဆံမှုအားလုံးပျောက်သွားတယ်လို့ကျွန်တော်ထင်ပါတယ်အခုတော့ခေတ်ပေါ်ဝစ်စားတဲ့အပြည့်ဝထားတော့ Botticelli ပေးခြင်းနဲ့နူးညံ့ပျော်ပြောင်းတဲ့အမျိုးသမီးအသွင်လဲလုံးဝမရှိတော့ပါဘူးအဲ့ဒါကြောင့်ကြော်ညာထဲမှာ Venus ပါလို့ပြောနေတာမှားနေပါတယ် Venus ရဲ့အသွင်ပြင်နဲ့ဘာမှကိုထင်ဟပ်မနေပါဘူ
းအခုလိုပြောစရာဆွေးနွေးစရာဖြစ်ပြီးတော့လူသိများစိတ်ဝင်စားမှုရတာဟာကောင်းပါတယ်လို့မြင်သူတွေလည်းရှိပါတယ်
cosa hanno bevuto o altro, perché ogni tanto si la creatività
è Tru bari mia taw ni ja de le so ra myo phan di tha de a paw me gun thauk sia ri paw la dat da myo ba be a song dat ya lek ka ba le lo ji yin che che pyan pyan lu pyo mya de จอญาลุเตะตูรีเยยีมั้นแจ่ปี้เดดิโลเบ้เปียวยามะทินมาเด
กวยลွန်ตวาบีဖြစ်တယ်เรเนซองส์ခေတ်ပကြီးဆရာကြီးဆန်ဒရိုဘော်တီချယ်လီတောင်အုတ်ကူရဲမှာငိုနေရော့မယ်ဆိုတဲ့အထီဝေဖန်မှုတွေရှိနေပေမဲ့လဲจอญาဖန်နီးသူတွေကတော့ထင်ထားတာထက်ပိုပြီးจอญาကထိရောက်နေတယ်လို့ပြောကြပါတယ
် non vivo queste critiche in forma negativa anzi devo dire
ဝေဖန်နေကြတာကိုမကောင်းတဲ့ဘက်ကကျွန်တော်မမြင်ပါဘူးလူပြောများလူတိများပြီးလူမှုကွန်ရက်တွေမှာတော့ပုံစံမျိုးစုံထက်ဖန်တီမျှဝေနေကြတာစိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်တကယ်တော့ကျမတို့ကြွညာလို့တုန်းကဒီလိုခရက်ရိုင်းနေမယ်လို့မထင်ခဲ့ပါဘူးအခုဆိုပိုတော့မှလူတိများပြီးရည်ရွယ်ထားတာထက်ပိုဆွဲဆောင်နိုင်ပုံရပါတယ
်ခီးသွားလုပ်ငန်းဟာအီတလီနိုင်ငံအထက်အဓိကဝင်ငွေရှာပေးနေတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်အီတလီစီးပွားရေးလုပ်ငန်းအဖွဲ့ရဲ့စည်ရင်အရ2022ခုနှစ်တုန်းကခီးသွွားဧည့်သည်18တန်းထက်မနည်းလာရောက်ခဲ့ပြီးတော့73ဘီလီယံယူရိုလောက်ဝင်ငွေရရှိခဲ့ပါတယ်။အီတလီကိုနိုင်ငံတကာကလာလည်ကြသူတွေထဲမှလူငယ်ပိုင်းတွေပိုများအောင်အီတလီခီးသွွားဝင်ကြီးဌာနကကြိုးစားနေတာမို့နောက်ထပ်အီတလီအနုပညာအကျော်အမော်ကြီးမိုက်ကယ်အန်ဂျယ်လိုရဲ့ဒေးဗစ်ရုပ်ထုပုံတူကိုခီးသွွားကြော်ညာထပ်လုပ်မှာကိုစိုးရိမ်နေကြသူတွေလည်းရှိပါတယ်ရှင်။ကျွန်မဆူမြန်ပါမှာ
Soprattutto è il bello di essere un influencer.
အငင်းပွားစရာအီတလီခီးသွွားလုပ်ငန်းကြော်ညာအကြောင်းကိုမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်လောက်ခီးသွွားအစီအစဉ်မှာနားဆင်ကြကြရတာပါ VOA မြန်မာဘာသာအစီအစဉ်ကိုည10နာရီထိတိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်အခုဆိုရင်ထိုင်းနိုင်ငံမှာမြန်မာဘာသာစကားပြောလို့ရတဲ့စားတောက်ဆိုင်တွေ၊ကုန်စုံဆိုင်တွေ၊အသားငါးရောင်းဆိုင်တွေ၊ဈေးဆိုင်တွေ၊အနှိတ်ခန်းတွေရှိလာတာနဲ့အတူမြန်မာစကားပြောပြီးစပင်းနဲ့လက်သေးအလှပြုပြင်လို့ရတဲ့ဆိုင်တွေလည်းရှိလာနေပါပြီဒီတစ်ပတ်မန်ညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါရရှင
်ဆိုင်တစ်ဆိုင်လုံးနီးပါးမြန်မာပြည်သားသဖြင့်အလှပြုပြင်သူကတ်စတမာတွေနဲ့ပြည်နေတဲ့ဆိုင်လေးတစ်ဆိုင်ကိုဘန်ကောက်မြို့က Patchbury လမ်းမကြီးပေါ်မှာလူငယ်တွေလေးလကျော်လောက်ကစားပြီးတွေ့လာရပါတယ်။အဲ့ဒီဆိုင်လေးကတော့ Dear Mary လို့အမည်ပေးထားတဲ့အမျိုးသားအမျိုးသမီးသဖြင့်အလှပြုပြင်တဲ့ဆိုင်လေးပါပဲ။ဒီဆိုင်မှာလာကြတဲ့ customer အများစုကမြန်မာပြည်သားတွေပဲဖြစ်နေရတဲ့အကြောင်းကတော့သဖြင့်ညံ့သဖြင့်ကောက်စတဲ့သဖြင့်နဲ့ပတ်သက်တဲ့အလှပြုပြင်မှုအားလုံးနဲ့လက်သေးအလှပြုပြင်မှုတွေကိုမြန်မာလူပြောပြီးလုပ်နိုင်လို့ပဲဖြစ်ပါတယ်။ဒါ့အပြင်ထိုင်းလူမျိုးနဲ့အတူတွဲဖက်ခွင့်ထားတဲ့ဆိုင်ပိုင်ရှင်ကလည်းမြန်မာပြည်သားတူဖြစ်နေတာပါ။
ထိုင်းဝင်လည်းဘုံမာတွေရောက်တာများလာပြီဆိုတော့ကတော့ကျွန်တော်တို့ဒီမှာသဘင်ညက်တာပဲဖြစ်ဖြစ်ခေါင်းချော်တာပဲဖြစ်ဖြစ်ဘာသာစကားအဆင်မပြေတဲ့အခါကျတော့လှုပ်ရတာတွေတော်တော်အခက်အခဲတွေ့ရပါတော့ဆိုတော့ကျွန်တော်ဒီမှာသဘင်ဆိုင်လေးဖွင့်ရင်အဆင်ပြေမယ်ဆိုပြီးတော့လာခဲ့တာချက်ကျွန်တော်တို့ကဒီမှာထိုင်းနဲ့ပေါ့နော်ဖက်ဆက်ပေါ့ collaborate လုပ်ပြီးတော့ပဲဖွင့်တာမျိုးပဲရတယ်ရှင့်ဆိုတော့ထိုင်းရဲ့ပမာရဲ့ပေါင်းပြီးတော့ပေါ့နော်အဲ့လိုမျိုးလေးဖွင့်ထားတာပါရှင့
်ဆိုင်ဖွင့်ထားတဲ့နေရာကမြန်မာပြည်သားတွေအပါအဝင်တခြားနိုင်ငံသားခရီးသွားဧည့်သည်တွေအသွားအလာများတဲ့နေရာဖြစ်ပြီးအထက်ကမြန်မာပြည်သားတွေအတွက်ရည်ရွယ်တာကလည်းတစ်ချက်ဖြစ်တာကြောင့်ဆိုင်ဝန်ထမ်းတွေထဲမှာလည်းထိုင်းသဖြင့်ညက်သမားတွေအပြင်မြန်မာစကားပြောအကူဝန်ထမ်းတွေကိုလည်းထားပေးထားတာပါ
ဆိုင်မှာကြတော့ဗောနော်ပမာတွေလာအားပေးတာပဲများကြတယ်ဆိုတော့ပမာစကားတိတ်ချပြောပြီးတော့လှုပ်လို့ရအောင်အဆင်ပြေအောင်ဗောနော်ပြီးတော့ဝန်ထမ်းတွေခန့်တဲ့ခါမှာကြတော့လဲထိုင်းလဲခန့်ရမယ်ပမာလဲပါမယ်ဒီလိုမျိုးလေးလုပ်ပေးထားတာပါရှင့်ဟုတ
်စပယ်တဲ့ညှက်ရှင်လဲဒါပေမဲ့ဟိုအကြောင်းသားဆိုင်ကြီးကြတော့လဲထိုင်းနေရဲဆိုတော့အဆင်မပြေဘူးအဲ့တော့ဟိုဂျက်စီကာကနေပြီးတော့ခေါ်လာမြန်မာဆိုင်ရှိရဲဒီမှာညှက်လိုက်တဲ့ထိုင်းဆိုင်ဆိုလို့ရှိရင်ဟိုဒီလိုချင်တဲ့ပုံစံမျိုးလဲရမှာမဟုတ်ဘူးရဲ့သူလဲနားလဲမှာမဟုတ်ဘူးရဲ့ဆိုတော့အဲ့လိုပြောပြီးတော့ဒီခေါ်လာတာပေါ့ဒီရောက်တော့အဆင်ပြေတယ်ဒါပေမဲ့စပင်းနဲ့တဲ့အမကတော့ထိုင်မှာဒါပေမဲ့ဒီနာအမတေချာလိုက်ပြောပြီးတော့ကြာတော့တော်တော်အဆင်ပြေဟုတ်ထပ်လာတဲ့ပုံစံလည်းတော်တော်ကြာ
กว่าช้ามุတော့မရှိပေါ့เนาะဒါပေမဲ့ဒီမှာကြာတော့ထိုင်းဆိုင်နေကြားထဲမှာမြန်မာလိုပြောပြီးတော့အဆင်ပြေအောင်လုပ်လို့ရရဲ့ဆိုင်ဆိုတော့ပို့ပြီးတော့တဘောကြာတာပေါ့ဟုတ်ကဲ့
မြန်မာပြည်သားတွေအများဆုံးလာရောက်ကြတဲ့ဆိုင်ဖြစ်တဲ့အတွက်တချို့ကလည်းဝန်ဆောင်ကကိုငွေစည်းနှုန်းနဲ့တွက်ကြည့်ပြီး
မြန်မာပြည်ကဝန်ဆောင်ကနဲ့ကွာခြားမှုရှိတယ်လို့ဆိုကြပေမဲ့ဝန်ဆောင်မှုကောင်းတဲ့အတွက်ကတ်စတမာတွေကတော့စိတ်ကျဉ်တ်မှုရရှိကြပါတယ
်မြန်မာနိုင်ငံကနေဒီထိုင်းကိုရောက်လာတဲ့အချိန်မှာတော့မြန်မာငွေနဲ့ပြောက်တာဝန်တော့မြန်မာနိုင်ငံမှာဆိုရင်တော့ဒီစေးပဲထိုင်းရောက်လာတော့ဒီစေးဖြစ်နေတယ်ဒီလိုမျိုးဝန်တော့အဲ့ဟာလေးကတော့နည်းနည်းလေးချင်းပြရတယ်ရှင့်ဟုတ်တယ်ဖြစ်
တမီးရကြောက်ဟိုရန်ကုန်မြို့ရရမဟုတ်တော့နေမြို့ကဆိုနေမြို့ကဈေးနဲ့တော့ဒီဈေးနဲ့ကြောက်အရန်กว่าတယ်ပေါ့နော်ဒါပေမဲ့ဘယ်လိုပြောမလဲအဲ့လိုစပင်းကြောက်လည်းမျက်ตาရေအဲ့လိုအရောင်ဆိုးတာရေကြောက်ဟိုခဏခဏလုံနေရဟာမျိုးမဟုတ်တော့အနေဆုံးဆက်လာတစ်ခါသုံးလာတစ်ခါလောက်မှလုတ်တဲ့ဟာဆိုတော့အစီအပြေလည်းလုံးဝထင်တယ်
ပါဒီဘက်မှာတော့ဖက်တစ်ထောင်ကျော်လောက်ပေးရဆိုတော့များတယ်လို့တော့ထင်တာပေါ့เนาะဒါပေမဲ့သူခက်သူဈေးနဲ့ငွေဈေးရွာချမှုတွေအကြောင်းပြီးတော့ဒီမှာမြန်မာလိုလည်းပြောလို့ရအဆင်ပြေပြေလုပ်လို့ရတာဆိုတော့ကန်တယ်လို့တော့ထင်ပါတယ်ရှင်ဟုတ်
တိုင်းတစ်ပါးမှာအလုံလုံဖို့ပဲဖြစ်ဖြစ်စာတင်မှုပဲဖြစ်ဖြစ်လာရောက်နေထိုင်ကြတဲ့အခါစိတ်ပင်ပန်းမှုတွေရှိတတ်ကြကြောင်းစိတ်အပန်းဖြစ်စရာနေရာတစ်ခုအနေနဲ့သပင်းအလှပြုပြင်ဖို့လက်သေးအလှပြုပြင်ဖို့လာရောက်ကြတဲ့မြန်မာပြည်သားတွေလည်းရှိပါတယ်
။အင်္ဂလိပ်ကတော့ရတော့ဖြင့်လှကျင်ကြတာပေါ့နော်လှကျင်တာကိုယ့်အကိုအဲအเจ้าမှာ stress နေရတာဖြစ်ဖြစ်တခုခုဆိုလို့ရှိရင်နည်းနည်းလေးအပြောင်းလဲဖြစ်သွားလို့ရှိရင်ဟိုဟွာပေါ့စိတ်ကစိတ်အပြောင်းလဲဖြစ်တာပေါ့အဲ့ဒါအဓိကပဲပေါ့နော်စိတ်ကပြောင်းလဲဖြစ်သွားတဲ့အခါကျတော့ကိုယ်ကလည်းသူပျော်လာပေါ့ဆာဗစ်ကလည်းဟိုအကုန်အစုံရရပေါ့နော်လက်သေးရောပါရောအကုန်လုံးလက်ကောင်းလျှော့တာပဲမြင်ရတာအခုသပင်ကောက်တာအကုန်လုံးပေါ့နော်အဆင်ပြေတော့လေအကုန်အဆင်ပြေပါတယ်ဟိုလောရကလည်းအေးနေနေရှိရဆိုဟိုကိုစိတ်မြတ်တာဖြစ်ဖြစ်ပေါ့နော်စိတ်ပန်းဖြစ်နေတဲ့အခါမျိုးဆိုလည်းလို့လာပြတဲ့ပေါ့
2022ခုနှစ်နောက်ပိုင်းမြန်မာပြည်မှာရှိတဲ့လူဒန်းစားအထွာပေါင်းစုံကမြန်မာပြည်သားတွေတော်တော်များများဟာအိမ်ကြီးချင်းထိုင်နိုင်ငံကိုပြောင်းရွှေ့လာကြပြီးစီးပွားရေးလုပ်ငန်းတွေပါလုပ်ကင်လာကြတာကြောင့်မြန်မာစားတောက်ဆိုင်မြန်မာကုန်ပစ္စည်းအယောင်ဆိုင်မြန်မာစကားပြောဆေးဆိုင်မြန်မာခီးသွွားအကျိုးဆောင်လုပ်ငန်းတွေအပြင်အခုလိုမြန်မာစကားပြောလို့ရတဲ့သပင်းအလှပြုပြင်ဆိုင်တွေကိုပါတွေ့မြင်လာကြရတာပါရှင်
ထိုင်းနိုင်ငံမှာရှိနေတဲ့အလားပြုပြင်ရေးဆိုင်တဲ့အကြောင်းကိုနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမတ်ညွညွလင်းကတင်ဆက်ပေးခဲ့တာပါရှင်။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲ။တော်တာရှင်တွေအနေနဲ့ VOA မြဝပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို burmese@voanews.com ကိုပေးပို့နိုင်သလို VOA မြဝပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့အခုဆက်ပြီးဒီညရဲ့နောက်ဆုံးရသတင်းအကြေအကျိုးကိုမတ်ခင်လေးကပြောပြပေးပါရှင်။
မြန်မာအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာအစိုးရနဲ့အဖွဲ့အစည်းတချို့ဟာအင်တာနက်အွန်လိုင်းနည်းပညာတွေကိုအသုံးချပြီးအတိုက်ခံတွေကိုစောင့်ကြည့်တာထိန်းချုပ်တာအနှောက်အယှက်ပြုတာတွေပိုပြီးတွင်းတွင်းကြဲကြဲတွေ့လာနေရတဲ့အကြောင်းကုလသမဂ္ဂကသတိပေးထုတ်ပြန်လိုက်ပါတယ်။အင်တာနက်အသုံးပြုမှုတွေတွင်ကျယ်လာပြီးအွန်လိုင်းဒီဂျစ်တယ်နည်းပညာတွေတိုးတက်လာတာနဲ့အမျှဘယ်တော့မှမရှိခဲ့ဘူးတဲ့အခွင့်အလမ်းတွေပေါ်ပေါက်လာခဲ့တယ်လို့တစ်ချိန်တည်းမှာလည်းဒီလိုနည်းပညာတွေကိုအသုံးပြုပြီးအစိုးရကရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကရောသူတို့ရဲ့အတိုက်ခံတွေနဲ့ပြိုင်ဘက်တွေကိုပြစ်မှတ်ထားစောင့်ကြည့်ထောက်လန်းတာအနှောက်အယှက်ပေးတာအမုန်းတရားပြန့်ပွားစေမယ့်ပြောဆိုရေးသားမှုတွေဖြန့်ဝေတာဒီမိုကရေစီအုပ်ချုပ်ရေးအားနည်းအောင်လုပ်တာတွေရှိနေတယ်လို့ဒီအစဉ်ခန်းစာမှာထောက်ပြထားပါတယ်။မကြသေးခင်ကတိုက်ခတ်ခဲ့တဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမူခါကြောင့်ရခိုင်ပြည်နယ်အတွင်းမုန်တိုင်းဒဏ်သင့်ပြည်သူတွေရဲ့နေအိမ်တွေအကြီးအကျယ်ပျက်စီးခဲ့ပြီးနေရာထိုင်ခင်းအပါအဝင်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရုံ UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Daniel Perry က Twitter လူမှုကွန်ရက်စာမျက်နှာကနေပြောဆိုပါတယ် UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Daniel Perry ဟာမုံတိုင်းတန်အကြီးအကျယ်ခံရတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းမကြခင်ကတွားရောက်ခဲ့ပြီးကုလသမဂ္ဂရဲ့ထောက်ပံ့ကူညီပေးနေမှုအခြေအနေတွေနဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုတွားရောက်လေ့လာခဲ့ပါတယ်ဗြိတိန်နိုင်ငံမှာအကြီးမားဆုံးကြောင်မြေရနာလက်လီရောင်းချနေတဲ့ကုမ္ပဏီပေါင်း40ကိုသူတို့ရောင်းချနေတဲ့ကြောင်မြေတွေဟာမြန်မာနိုင်ငံကထွက်ရှိတာမဟုတ်ပါဘူးဆိုတာတက်သိပြဖို့အတွက်ဘာမာကမ်ပိန်း UK အဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။အခုလိုကြောင်မြေရနာတွေရောင်းချခဲ့တဲ့အတွက်မြန်မာစစ်တပ်စီကိုအဓိကဝင်ငွေပေးမဲ့အန်ရီတွေရှိနေတယ်ဆိုတာကိုလက်လီရောင်းချနေတဲ့ကုမ္ပဏီတချို့ကသတိမပြုခဲ့ကြတဲ့အတွက်ဒီလိုလှုပ်ရှားဆောင်ရွက်တာဖြစ်ပါတယ်ရှင်
။တင်ကျင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင်အစီအစဉ်ကိုအစီအစဉ် PPJ ည10:00 နာရီကနေ17:00 နာရီမှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆ င်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါရရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပေးရနေခတ်သိမ်းကင်းငင်ပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမအလိမ်ပါပါ
This program has come to you from the Voice of America, Washington.